Welcome to the Voice of America in Burmese.
Minglam ne khima sha. Washington ni review American tangani. 2020 June la 10 ye Bodupu ni nai khin season le go Myanmar Sanwa Day minute 6 na yi ga ni 9 na yi thi line no meter 24 40 ne 51 line no meter 190 lo ga ni thon lan pe ni ba bi.ကျမခင်ရတပါဒီမနက်ခင်းသတင်းတွေကိုကိုရင်းမင်းထွန်းနဲ့အတူပြောပြပေးပါမယ်။မေလ25ရက်နေ့ကရဲဖမ်းထားစဉ်တွင်တည်ဆုံးခဲ့ရတဲ့ African American အမျိုးသား George Floyd အတွက်တည်တံ့စာပနအခမ်းအနားကို Texas ပြည်နယ် Houston မြို့မှာ Texas San Antonio နေ့လယ်7နာရီကစတင်ကျင်းပခဲ့ပါတယ်။အခမ်းအနားမှာလူခွင့်တက်ကြွလှုပ်ရှားသူခရီးရန်တရားဟောဆရာ El Sharpton က Floyd နဲ့ပတ်သက်တဲ့အောက်မေ့ပွဲရတွေနဲ့အတူခွဲခြားဆက်ဆံမှုမရှိစေဖို့ဟောပြောခဲ့တယ်လို့ Houston မြို့တော်ဝန် Sylvester Tanner ကတော့ရဲတွေလေဗင်းကိုညှစ်ပြီးဖမ်းဆီးမှုကိုတားမြစ်လိုက်ကြောင်းအခမ်းအနားမှာပဲကြေညာခဲ့ပါတယ်။ Democratic Party ကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မဲ့ဒုသမ္မတဟောင်း Joe Biden ကလည်းဇာပနအခမ်းအနားအတွက်ဗီဒီယိုဂွေပေးပို့ပြီးအခုချိန်ဟာခွဲခြားဆက်ဆံမှုအတွက်တရားမျှတမှုကိုဆောင်ကျဉ်းပေးရမယ့်အချိန်ရောက်ပြီဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဇာပနအခမ်းအနားပြီးမှ Houston ရဲတွေခြံရံပြီး Houston ကပေါ်လန်မှာရှိတဲ့ Houston Memorial Garden မှာ Floyd ရဲ့ရုပ်ကြွင်းကိုသူ့မိခင်ဂူဘေးမှာမင်းမြုပ်တကြိုမှာဖြစ်ပါတယ်။ Floyd ငယ်စဉ်ကတက်ခဲ့တဲ့ထက်တန်းကျောင်းမှာတနင်္လာညကမိအောင်ဆုံးထွန်းပြီးဂုဏ်ပြုခဲ့တယ်လို့ Los Angeles, Boston, Oakland, Las Vegas နဲ့ New York အပြင် American တခြားမြို့ကြီးတွေကမြို့တော်ခန်းမတွေမှာလည်းမီရီထင်ထုံးပြီးဂုဏ်ပြုခဲ့ကြပါလေ flight တည်ဆုံးခဲ့ရတဲ့နောက်ပိုင်းတရားရေးမျှတမှုရှိစေဖို့နဲ့ဆင်းရဲတကြပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ American နိုင်ငံတစ်ဝန်းသတင်းနှစ်ပတ်ကျော်ကြာဆန္ဒပြမှုတွေဖြစ်ပွားခဲ့တယ်လို့ကမ္ဘာတလောမြို့ကြီးတွေမှာလည်းခွဲခြားဆက်ဆံမှုမရှိစေဖို့အတွက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ရပါလေတရုတ်ရဲ့အရှိန်အဝါကြီးထွားလာနေတာကိုရင်ဆိုင်နိုင်ဖို့အတွက်အာရှပစိဖိတ်ဒေသရင်းနိုင်ငံတွေကိုအကူအညီပေးရမှာဖြစ်တယ်လို့ကမ္ဘာအရေးဆောင်ရွက်ရမှာလဲ NATO အဖွဲ့ဝင်နိုင်ငံတွေအနေနဲ့နိုင်ငံရေးအရာပါဝင်လှုပ်ဆောင်ကြဖို့ NATO အတွင်းရေးမှူးချုပ် Jens Stoltenberg ကပြောကြားလိုက်ပါတယ်။မဟာမိတ်နိုင်ငံတွေအနေနဲ့လုံခြုံရေးဆိုင်ရာပြဿနာတွေအတွက်ဥရောပနဲ့မြောက်အမေရိကတိုက်နိုင်ငံတွေကိုဗဟိုဖြုတ်ချင်းကတ်တဲ့နည်းထက်ကမ္ဘာလုံးဆိုင်ရာချင်းကတ်တဲ့နည်းကိုသုံးသင့်ကြောင်းနဲ့စစ်အင်အားကြီးမားမှုတစ်ခုတည်းနဲ့ဖြေမထုတ်နိုင်တာမို့နိုင်ငံရေးနည်းလမ်းကိုပါသုံးဖို့လိုအပ်နေတယ်လို့ NATO အတွင်းရေးမှူးချုပ်ကပြောပါတယ်။2030အတွက်ကြည့်မယ်ဆိုရင်ဩစတြေးလျဂျပန်နယူးဇီလန်နဲ့တောင်ကိုရီးယားတို့လိုနေတို့မဟာမိတ်နိုင်ငံတွေနဲ့အသွင်တူတဲ့နိုင်ငံတွေနဲ့ပိုးပြီးအနီးကပ်လက်တွဲလှုပ်ဆောင်ဖို့လိုနေတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံမှာထရမ့်အစိုးရအဖွဲ့ကနေတို့မဟာမိတ်နိုင်ငံတွေကိုမတိုင်တင်ပဲဂျာမနီမှာချထားတဲ့အမေရိကန်တပ်အင်အားရှော့ချဖို့စဉ်းစားနေတယ်ဆိုတဲ့သတင်းထွက်လာပြီးမှနေတို့အကြီးအကဲကအခုလိုပြောကြားလိုက်တာပါ။နယူးဇီလန်မှာကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်ပြန့်ပွားမှုကိုတားဆီးနိုင်ဖို့မတ်လကလေးကချထားတဲ့ကန့်သတ်မှုတွေကိုဝန်ကြီးချုပ်ကအနေဆုံးအဆင့်ထိရှော့ချပေးလိုက်ပြီးဖြစ်ပါတယ်။အားကစားပွဲတွေနဲ့မင်္ဂလာဆောင်အပါဝင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုဆရာလူစုလူဝေးမလုပ်ဖို့ကန့်သတ်ထားမှုတွေကိုဖြေလျှော့ပေးလိုက်ပြီးဖြစ်ပေမဲ့နိုင်ငံတကာသွားလာခွင့်ဆရာနေဆက်ကျော်ဖြတ်မှုတွေကိုတော့ကန့်သတ်ထားစေပါ။ကမ္ဘာတစ်လောအသွားလာကန့်သတ်မှုတွေလုပ်ခဲ့တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်နောက်ထပ်တန်းနဲ့ချီတဲ့တည်ဆုံးမှုတွေဖြစ်မလာအောင်တားဆီးနိုင်ရတယ်လို့ London Imperial College ရဲ့နောက်ဆုံးလေ့လာချက်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံကလေ့လာချက်စစ်တမ်းမှာလဲတရုတ်ပြင်သစ် Iran, Italy, တောင်ကိုရီးယားနဲ့ American နိုင်ငံမှာအတော်လာတွေပြည့်ပင်ခဲ့တဲ့အတွက်လူပေါင်းတန်း930 COVID-19 အကူးစက်ခံရမဲ့ဘေးကကင်းဝေးခဲ့တယ်လို့ဖော်ပြထားပါတယ်။ American နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းရအင်္ဂါနေ့ထိကမ္ဘာတစ်လုံး Coronavirus အကူးစက်ခံရသူပါခဏတန်းကျော်ရှိပြီးတေဆုံးအသူက၄သိန်းကျော်ရှိနေပါတယ်။ရုရှားနိုင်ငံမော်စကိုမြို့မှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးစက်ခံရသူတနေ့1000ကျော်ရှိနေဆဲဖြစ်ပေမဲ့ဒီရောဂါပိုးမကူးစက်အောင်ထုတ်ပြန်ထားတဲ့ကန့်သတ်မှုတွေကိုအင်္ဂါနေ့ကစပြီးရုပ်သိမ်းပေးလိုက်ပါပြီ။လူရေ73သန်းလောက်နေထိုင်တဲ့မော်စကိုမြို့မှာနှာခေါင်းဆီးတက်ပြီးဘယ်ကုန်းမဆိုးသွားလာနိုင်ပြီဖြစ်ပါတယ်။အခုလိုမော်စကိုမြို့တော်ကသွားလာကန့်သတ်မှုတွေဖယ်ရှားပေးလိုက်တာဟာငြင်းဆန်လွန်းတယ်လို့အများကဝေဖန်နေမဲ့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ကတော့မော်စကိုမှာတခြားကန့်သတ်မှုတချို့ကိုဂျွန်လနှောင်းပိုင်းအထိဆက်ပြီးထားတဲ့အတွက်အခုလိုလုပ်တာဟာတိတ်ငြန်လွန်းတယ်လို့သူမထင်ကြောင်းပြောပါတယ
်။ VOA ိတ်ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 1233ညဘိုင်းလိုမီတာ40 kHz 9133ညဘိုင်းလိုမီတာ51 kHz 9805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရပ်တော်ပါတရင်တွေကိုဆက်လက်ကြီးညာပေးတော့ပါမယ်ပင်လယ်ဆိုင်ရာတွင်ရင်ဂျာဒုက္ခဒေရီနေထိုင်ရာကောက်ဆက်စစားခရိုင်ဥခီယာနဲ့တက်နက်မြူနစ်ပယ်အရီယာတွေကနေရာသုံးခုကိုကိုရာပရက်ဆိုကကာကွယ်ဟန်တိုင်းရဲ့အတွက်အရေးပေါ်နေရာအနေအောင်ဆုံးနယ်မြေဖြစ်ကြေညာလိုက်ပါတယ်ဒေသဆိုင်ရာအုပ်ချုပ်ရေးဌာနကအနေအောင်ဆုံးနယ်မြေတွေဖြစ်သိကြစီထုတ်ပြန်ခဲ့တဲ့ကြေညာချက်တွေကိုစစ်နီးကထုတ်ပြန်ခဲ့တာဖြစ်ပြီးဥခီယာနယ်မြေရာဂျာပလောင်ရက်ကရက်ွက်လေးကိုပလောင်ခါလီရက်ကရက်ွက်သုံးခုနဲ့ Coat Bazaar Area ကရတနာပလောင်ရက်တို့ပါဝင်လို့ Technet Municipal Area တခုလုံးနဲ့ပါဝင်တယ်လို့ The Daily Star သတင်းဌာနကပြောပါတယ်။အဲ့ဒီရက်ဒေသတွေတဲကဒုက္ခသည်စခန်းတွေမှာရိုဂျာတသားလောက်ခုံလုံးနေထိုင်နေရပါ။အရေးပေါ်အနေအောင်ဆုံးတဲ့ပြည်ဖြစ်ကြီးရထားတဲ့အချိန်ကဇွန်လ9ရက်နေ့ကနေဇွန်လ22ရက်နေ့အထိဖြစ်ပြီးအသွားလာတွေလုံးဝပိတ်ပင်ထားမှာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲလေရှားနိုင်ငံကိုစစ်လက်ဆဲတဲ့ဝင်ရောက်ရာကထိမ့်သိမ့်ခံရတဲ့ရိုဂျာ160ကျော်ကိုပြန်လက်ခံဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုပဲဆိုရဲမလေးရှားနိုင်ငံရဲ့ပြောကြားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနအစိုးရအရာရှိတူကအင်္ဂါနေ့မှာပဲတုံ့ပြန်ပြောဆိုခဲ့ပါတယ်။အမည်ကိုဖော်လို့သူဘင်္ဂလားဒေ့ရှ်အစိုးရအရာရှိကဒုက္ခသည်တွေပြန်လည်လက်ခံဖို့ကိစ္စကိုမြန်မာနိုင်ငံကိုတောင်းဆိုရမှာဖြစ်ကြောင်းနဲ့ဒုက္ခသည်တွေကိုနောက်ဆုံးရောက်ရှိတဲ့နိုင်ငံကဆက်လက်တာဝန်ယူရမှာဖြစ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မဆိုင်ကြောင်းပြောပါတယ်။2018ခုနှစ်ကမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာနေပြည်တော်ရှင်းလင်းတဲ့စစ်စီရေးတွေလုပ်ချိန်အတွင်းရိုဂျာသိမ်းတဲ့ချေပြီးဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ကြတာပါ။မြန်မာစစ်ရဲကရိုဂျာဆိုတဲ့အုပ်စုကိုလက်ခံပေးမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးလက်ခံသွားမယ်လို့ပြောထားပါတယ်ခင်ဗျ။ဟောင်ကောင်မှာဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြမှုတွေစတင်ဖြစ်ပေါ်တဲ့တစ်နှစ်ပြည့်အခမ်းအနားကျင်းပကွင်ပိတ်ပင်ထားတာကိုမလိုက်နာပဲဆန္ဒပြခဲ့သူထောင်ချီတဲ့လူတွေကိုဟောင်ကောင်အတီးဒီယုံနေနေရဲတွေကမနေ့ညပိုင်းမှာဖမ်းဆီးတရားဆွဲဆိုလိုက်ပါတယ်။ဤကနေ့မော်လယ်ပိုင်းအဆောင်ပိုင်းကဟောင်ကောင်မြို့တွေကစီးပွားရေးလုပ်ငန်းများပြားရှိရာချာတာဂါဒန်အရက်မှာဆန္ဒပြသူတွေစုရုံးရောက်ရှိဆန္ဒပြခဲ့ကြတာမှာတချို့ကဟောင်ကောင်လွတ်လပ်ရေးဆိုတဲ့ပိုစတာတွေကိုခိုင်ဆောင်ထားကြတာပါ။ဒါကြတဲ့ချီရှိရဲ့ရဲတပ်ဖွဲ့တွေကဆန္ဒပြသူတွေကိုလူစုခွဲဖို့ပြောပြီးတဲ့နောက်ဆန္ဒပြသူတွေကအလုဆင်းသူတွေနဲ့ရောပြီးလက်တွေပေါ်မှာဆက်လက်ကြွေးကြော်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။အဲဒီနောက်ညပိုင်းမှာတော့ရဲတွေကလူများပြားကိုဖမ်းဆီးခဲ့တာပါ။ဟောင်ကောင်လူကြီးဥပဒေကိုပြဋ္ဌာန်းဖို့အချိန်နှိကလာချိန်မှာပဲဟောင်ကောင်ပြည်သားတော်တော်များများကဆန္ဒပြပွဲတွေကိုရပ်ဆိုင်းပစ်မှာမဟုတ်ဘူးလို့လည်းပြောပါတယ်။တရုတ်ပြည်မှာကြီးကိုရစွေသားဆွဲပြောင်းပေးရေးဥပဒေကိုစတင်တဲ့အနေနဲ့မနစ်စောက9ရက်နေ့ကဟောင်ကောင်မှာဒင်းချန်စွာဆန္ဒပြပွဲကိုစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျ။ Harvard တက္ကသိုလ်နဲ့ Boston တက္ကသိုလ်တို့ကသိပ္ပံပညာရှင်တွေရဲ့လေ့လာချက်စာတမ်းတစ်ခုအရတရုတ်နိုင်ငံရဲ့ Coronavirus ကူးစက်ပြန့်ပွားမှုဟာကမ္ဘာကိုစပြီးဖွံ့ဖြိုးခဲ့တဲ့အချိန်မတိုင်ခင်အစောပိုင်းကတည်းကတော်တော်များများဖြစ်နေခဲ့တယ်လို့ပြောပါတယ်။အဲဒီလေလာချက်မှာ Wuhan မြို့ဆေးရုံတွေမှာကာယနာရနေရာတွေကိုမှတ်တမ်းတင်ထားတဲ့ဂျိုလူကရတဲ့ဓာတ်ပုံတွေအရမနေ့ဩဂုတ်လကလေးကဆေးရုံတွေမှာကားဝယ်ထွက်တည်စစ်တာမြင့်တက်နေတာကိုတွေ့ရပြီးဒီဇင်ဘာလတည်းအများဆုံးဖြစ်တယ်လို့ Boston တက္ကသိုလ်ပြည်သူ့ကျန်းမာရေးနဲ့ကလေးဆေးရုံနဲ့ Harvard City Center ကသိပ္ပံပညာရှင်တွေကပြောပါတယ်။ဆေးရုံတရုတ်ရဲ့ဂျူလူတပ်ပုံတွေအရ2019ခုနှစ်အောက်တိုဘာလအတွင်း Wuhan မြို့တန်မြိုဆေးရုံကကားရနာခွင့်မှာကားစီးရေ185စီးရထားတာကိုတွေ့ရလို့အရင်နှစ်ဒီချိန်ကတွေ့ရှိခဲ့တဲ့ကားစီးရေ190စီးနဲ့နိုင်ရှည်ရေ68ရာခိုင်နှုန်းပုံများနေတယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲပြုတ်နိုင်ငံမှာအသုံးပြုတဲ့ online ကနေအချက်လက်ရှာဖွေတဲ့ Baidu Search Engine မှာလည်းချောင်းဆိုးရတဲ့ဝတ်သွားတာဆိုတဲ့သကလုံးတွေကိုရှာဖွေသူအများများတွေ့ရတယ်လဲတိုက်ဆိုင်နေတယ်လို့ဆိုပါတယ်။ဆေးရုံမှာကားသွားလာများတာနဲ့ COVID-19 ကူးစက်မှုဆက်ဆက်မှုရှိမရှိတိတိကျကျမပြောနိုင်ပေမဲ့ရရှိတဲ့အထောက်အထားတွေကဒီဇင်ဘာလမတိုင်ခင်ကတည်းကရေးပေါ်အခြေအနေဖြစ်နေတာကိုပြနေတယ်လို့သုတေသနပြုလုပ်တဲ့သူတွေကပြောပါတယ်။ COVID-19 ကာယရောဂါဖြစ်ပေါ်နေချိန်တရုတ်နဲ့စင်ကာပူနိုင်ငံအကြားလေကြောင်းခရီးစဉ်တိုက်ရိုက်ပြီးဆွေးမဲ့အစီအစဉ်တစ်ခုကိုစတင်တော့မှာဖြစ်ပါတယ်။ဒီစီစဉ်ရနှစ်နိုင်ငံအကြားလေခရီးစဉ်တချို့ကိုလာမယ့်အပတ်မှာပြန်လည်ပြည့်စည်သွားဖို့စီစဉ်ထားတာပါ။ရှိသွားမဲ့သူတွေအနေနဲ့တင်းနာလေးကသက်ဆိုင်ရာအစိုးရဝန်ကြီးဌာနဒါမှမဟုတ်ကုမ္ပဏီတွေရဲ့ထောက်ခံမှုနဲ့ fast lane လို့ခေါ်တဲ့မဖြစ်မနေသွားလာရမယ့်ခီးစဉ်ကိုစတင်လျှောက်ထားနိုင်ခဲ့တယ်လို့စင်ကာပူကုန်သွယ်ရေးဝန်ကြီးဌာနနဲ့နိုင်ငံခြားရေးဝန်ကြီးဌာနကပြောပါရယ်ရှိသွားလာခွင့်ရတဲ့လူတွေအနေနဲ့ virus ကိုကင်းစင်ပြီးတခြားစီးမျဉ်းတွေကိုလိုက်န ာရဲဆိုရင်တရုတ်နဲ့စင်ကာပူနိုင်ငံတို့ကိုရောက်တဲ့အခါမှာတိကျဆောင်ကြီးကွာရန်တီးဝင်စရာမလိုဘူးလို့ဆိုပါတယ်။အခုစစ်စစ်နဲ့ပတ်သက်ပြီးဘေးကင်းမှုရှိမရှိပေါ်စင်ကာပူနိုင်ငံသားတချို့ကတန်တရားရှိနေပေမဲ့လည်းစီးပွားရေးကိစ္စခီးသွားလာမှုတွေများလာတာနဲ့အများတရုတ်နဲ့စင်ကာပူရဲ့စီးပွားရေးပြန်လည်နှလန်ထားမှုကိုအထောက်အကူပြုစေမှာဖြစ်ပါတယ်။သက်ဆိုင်ရာအစိုးရတွေမှာခွင့်ပြုချက်ရပြီဆိုရင်ခီးသွားရည်အနေနဲ့လိမ်ပေါ်မတက်ခင်နဲ့လိမ်ပေါ်ကစင်ပြီးကိုရိုနာဗိုင်းရပ်စ်နဲ့ချိန်ဆန်းသက်စစ်ဆေးကားကိုပေးဆောင်ရမှာဖြစ်ပြီးစပတ်ကြာကွာရန်တီးဝင်စရာမလိုပဲကင်းလွခွင့်ရမှာဖြစ်ပါတယ်ခင်ဗျာ။ဘုဒ္ဓဘုရားမနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မင်္ဂလာပါရှင်။အခုဒီအမေရိကန်ပြည်ထောင်စုကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA Editor ဦးကျော်စံတာနဲ့မင်းမြန်ကအစီအစဉ်ကိုတင်ဆက်ပါပါရှင်။မင်္ဂလာပါအင်ကာ။
မင်္ဂလာပါမင်းရင
်ဟုတ်ကဲ့ဒီနေ့တော့အမေရိကန်မှာအခြေအနေတွေကအေးဆေးတွေ့ရတယ်နော်နောက်ပြီးတော့ဒီ George Floyd ရဲ့အခုအာသုဘအခမ်းအနားကျင်းပနေတဲ့ဒီ Houston မြို့မှာပေါ့နော်အဲ့ရဲ့အခြေအနေပတ်သက်ပြီးတော့အငယ်ပါတွေတွေ့ရတယ်လေရှင
်အေးဆေးတွေပါပဲမင်းရင်ပြောသလိုအာသုဘအခမ်းအနားဆိုတာလည်းအေးဆေးတင်တဲ့ဘာသာရေးဆန္ဒအခမ်းအနားဖြစ်ပါတယ်ဒီဆုံးသွားသူကိုနောက်ဆုံးဖိကိုလိုက်ပို့ရဖို့အတွက်သူတို့ဂုဏ်ပြုဆရာတွေပြောကြတယ်အဲ့ဒီမှာတယောက်သူကတော့ Brita Church ထဲမှာ900လောက်သူကတော့ private Chairman နှုတ်ခေါ်တာပါပဲဒါပေမဲ့အပြင်မှာရှိနေတဲ့ပရိသတ်ကလည်းတော်တော်များများရှိရဆိုတော့သူရဲ့ရုပ်လောင်းကိုသူတို့မဲ့နေရာကိုဆက်ဆောင်တဲ့အခါတော့ဒီလူတွေပါစီတန်းလိုက်ပါလာရလိမ့်မယ်လို့ယူဆရပါတယ်အဲ့ဒီမှာသူတို့ဂုဏ်ပြုဆရာပြောကြတဲ့အချက်မှာအရေးကြီးတဲ့ပုဂ္ဂိုလ်များကတော့ဒီမိုကရက်သမ္မတလောင်း Joe Biden နဲ့လူခွင့်ရေးဆိုရှယ်ရဲ့ခေါင်းဆောင်တူဖြစ်တဲ့ Reverend Al Sharpton တို့ဖြစ်ပါတယ်ကျွန်တော်တဲ့ပုဂ္ဂိုလ်တွေကလည်းပဲဘာသာရေးအကြောင်းတွေသူတို့ချီချီဂုံပြူတဲ့ top na ပြတဲ့စကားတွေပြောကြတယ်ဓမ္မတေရစီဆိုကြပါတယ်အကုန်လုံးအေးချမ်းချမ်းပဲရှိနေပါတယ
်အခုဒီ American ပြည်ထောင်စုမှာဖြစ်နေတဲ့ဒီလူမျိုးရေးခွဲခြားမှုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာဟို defend the bully ဆိုတဲ့ကြွေးကြော်တန်တွေပေါ့နော်တော်တော်လေးပြင်းထန်လာပါတွေ့ရပါတယ်ဒီရဲတပ်ဖွဲ့တွေဒီပြည်ပြင်ပြောင်းလဲရေးဆိုင်ရာအပိုင်းမှာလည်းဒီရဲတပ်ဖွဲ့တွေအတွက် budget ကပြည်နယ်လိုက်ကပေးတာဆိုတော့အဲ့ defend the bully ဆိုတဲ့ဒီကြွေးကြော်တန်ဒီတောင်းဆိုချက်ပေါ်မှာအင်္ဂလိပ်ဘယ်လိုမြင်လဲရှင
် defend ဆိုတဲ့ဆိုကြလို့ဗမာလိုတိုက်ရိုက်တယ်တော့ front လုပ်နေတာကိုမလုပ်နိုင်တော့ဆိုတော့ပတ်စံမပင်းနေတော့ပေါ့ပတ်စံပင်းနေကိုရက်လိုက်ဆွဲသဘောမျိုးတဲ့ပါတယ်ဒါပေမဲ့ဒီလောက်ထိဒီပြအဖြစ်မပြင်းထန်ပါဘူးတကယ်လက်တွေ့တင်ပြနေတဲ့အစီအစဉ်တွေကတော့ရဲတပ်ဖွဲ့ကိုပင်းနေတဲ့ budget ကိုပူပြီးထိရောက်အောင်ဘယ်လိုလုပ်မလဲဆိုတဲ့သဘောကိုအများအပြားသိနေရလို့တွေ့ရပါတယ်သူကဘာလို့စီရင်ကြလဲဆိုလို့ရှိရင်ရဲတပ်ဖွဲ့မှာ policing ဆိုတာလူစုတွေဖမ်းတာထိန်းတာသိမ်းတာအပြင်တခြားပညာရေးကိစ္စတခြားကိစ္စတွေပေါ့လေပြည်သူတွေအတွက်ပုံမလုံးချုံမှုရှိတဲ့တခြားကဏ္ဍတွေအတွက်ပါတွဲပြောင်းဆုံးဖို့နောက်ပြီးတော့လူမှုအဆိုင်ဝိုင်းအဲ့ဒီအဆိုင်ဝန်တွေကလူငယ်တွေလူတွေကိုလည်းပဲလုံခြုံရေးကိစ္စမှာပါဝင်ဆောင်ရွက်နိုင်အောင်ဘူညီပံ့ပိုးဖို့ပေါ့လေအဲ့ person နဲ့အဲ့ဒီသဘောမျိုးပြောရတာဖြစ်ပါတယ်တချို့က defend တချို့ကလည်းပဲ dismantle တချို့ကလည်းပဲ divert လုပ်မှာပေါ့တကယ်တော့တိတိကျကျပြောရင်တော့ fund လုပ်တယ်ဆိုတာ divert ပေါ့လေ through opinion budget ကိုနည်းနည်းတခြားနေရာမှာဖြန့်သုံးမယ်ဆိုရင်အဓိပ္ပာယ်ကတော့ပိုပြီးတော့တယောက်နေပါတယ်ဒါပေမဲ့တချို့မြို့နယ်တွေမှာတော့အဲဒီမင်းရဲ့ plus 2မြို့တွေကတော့တော်တော်လေးရှင်းပြပြီးတော့ဒါရဲတပ်ဖွဲ့ကပါသူတို့လုံးဝဖျက်ပြီးတော့ပုံစံတစ်တမျိုးနဲ့မြတ်ပြည်သူလုံခြုံရေးကိုပေါ်ဆောင်ဖို့ဆိုတာစဉ်းစားနေလို့သိရပါတယ်ခင်ဗျာ
ဆိုတော့အငယ်အခုဒီဆန္ဒပြပွဲတွေပေါ့နော်ဒီ American သမိုင်းမှာလဲဟိုအပြင်းထန်ဆုံးလူထုဆန္ဒပြပွဲတွေအခြေအနေပေါ့နော်အဲ့ဒါလဲဖြစ်လာတယ်ဆိုတဲ့အခါကျတော့ဒီဆန္ဒပြပွဲတွေရဲ့နိုင်ငံရေးကြည့်ရပေါ့နော်ဘယ်လောက်ထိကြီးနေရှင
်နိုင်ငံရေးကြည့်ရကတော့ကြီးနိုင်ပါတယ်ဘာကြောင့်လဲဆိုတော့အရင်တုန်းကရွေးကောက်ပွဲတွေမှာထိတ်တန့်အငင်းပွားစရာရှင်းတန်းစရာအကြောင်းညာမဟုတ်ခဲ့တဲ့အကြောင်းညာတစ်ခုကလူကမှထိတ်တန့်ရောက်လာပါလေအဲ့ဒါကတော့အစားအယံခွဲခြားမှုနဲ့တရားမျှတမှုမရှိတဲ့ကိစ္စသူတွေသနာပြုတဲ့စစ်တမ်းတွေအရလည်းပဲဒီကိစ္စဟာအရေးကြီးတဲ့အရှိတခုဖြစ်လာပြီဆိုတော့ပြောနေရပါတယ်ဆိုတော့ဒါဟာအရေးကြီးတဲ့ကိစ္စတခုတော့ဖြစ်လာမှာပါဂျိုးဘိုင်ဒန်တို့ကိုလူမဲတွေရဲ့မဲဆန္ဒပို့ပြီးတော့ပံ့ပိုးပေးနေတယ်သူတို့ကလူမဲတွေရဲ့မဲနဲ့ပို့ပြီးတော့အားသာလိမ့်မယ်လို့တချို့ကတွေ့ကြပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားမိရတာဒေါ်နယ်ထရမ့်ကလည်းသူရဲ့အသံနဲ့စီးပွားရေးကိုခိုင်မာတောင်းပြအောင်လုပ်နိုင်တယ်ဆိုတော့ဟာနဲ့သူကအဓိကချပြီးတော့ရှင်းတိုင်းနိုင်မယ်လို့ထင်ပါတယ
်အခုဒီဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေရောဘယ်လိုဆက်ဖြစ်လာမလဲအကဲအပြောင်းလဲတွေဖြစ်လာအောင်လားအကဲ
ဆန္ဒပြပွဲတွေကတော့အချိန်နည်းနည်းရော့သွားမယ်လို့ထင်ပါတယ်သူရဲ့ဒပနာအခမ်းအနားအသုဘအခမ်းအနားပြီးသွားတဲ့အခါမှာဒါပေမဲ့လည်းဒီ issue ကတော့ဆက်လက်ပြီးတော့ရှိနေမှာပါဒီဟာ1960မာတင်လူသာကင်းတို့ရဲ့ကျဆိုရှယ်မှုနောက်ပိုင်းမှာဒီဆန္ဒပြပွဲတွေကလူထုပါဝင်မှုအများဆုံးဖြစ်တယ်နောက်ပြီးတော့ ဖြူအမဲသတိဖြင့်ပါလေအာရှလက်တီနိုအကုန်လုံးပါဝင်ရတဲ့သူဒုခန္ဓာကြီးလည်းဖြစ်ပါတယ်ဒီတက်ကဆက်ပြည်နယ်မှာဗေဒါဆိုတဲ့မျိုးတစ်ချိန်ကဆိုရင်တော့ KKK အစွန်ရောက်လူဖြူရဲ့အဖွဲ့တဲ့တီဆိုတဲ့မျိုးဆိုရနာမည်ဆိုတဲ့မျိုးအဲ့ဒီမျိုးမှာတမပဲဒီတစ်ချိန်မှာဒါဒန်ဒုခွင့်ရေးပေးဖို့ဆန္ဒပြဆွေးနွေးကြရတယ်ပေါ်ထွက်ခဲ့တယ်ဆိုတော့တော်တော်ကိုထိရောက်ပြောင်းလဲသွားတဲ့ကိစ္စလည်းဖြစ်ပါရဲ့
ဟုတ်ကဲ့အခုလို့အမေရိကန်ကအခြေအနေတွေကိုတုံ့တက်ပြောပြတဲ့အတွက်အကဲကိုအများကြီးကျေးဇူးတင်ပါတယ်ရှင်
ကွန်လာပါရခင်ဗျာကျေးဇူးတင်ပါတယ်
တန်တမန်ဆက်ဆံမှုတွေ290ပြည်လာပြီဖြစ်တဲ့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားဆက်ဆံရေးတွေပေါ်အကဲခတ်တွေရဲ့အမြင်တွေကိုတင်ပြပေးကြပါတယ်ကျမကစုမောပါရှင်နိုင်ငံတန်တမန်ဆက်သွယ်မှုထူထောင်တဲ့290ပြည့်ဖြစ်တရုတ်နဲ့မြန်မာခေါင်းဆောင်တွေအပြန်အလှန်နှုတ်ခွန်းဆက်ရမှာတော့ဆက်ဆံရေးတွေတိုးမြင့်သွားဖို့အဓိကထားပြောခဲ့ကြပါတယ်တနင်္လာနေ့ကသမရဦးဝင်းမြင့်နဲ့တရုတ်သမရရှီကျင်းပင်နိုင်ငံတော်အတိုင်းအမာပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တရုတ်ဝန်ကြီးချုပ်လီကေချန်တို့တယ်လီဖုန်းကပြောဆိုရမှာတော့လက်တလုံးရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေအပါအဝင်တနင်္လာကြားပူးပေါင်းဆောင်ရွက်မှုတွေကနေအကျိုးရလဒ်တွေရရှိခဲ့တာတွေကိုအလေးထားပြောဆိုခဲ့တယ်လို့တရုတ်နိုင်ငံကသတင်းထုတ်ပြန်ပါတယ်တရုတ်နိုင်ငံခြေဆိုင်မြမရေးလေလာသူဒေါက်တာလှကျော်စောကတော့အပြာနယ်လိုအပ်ချက်တွေရှိနေတဲ့နိုင်ငံသားဆက်ဆံရေးဟာအကျိုးရှိပါတယ်လို့မြင်ပါတယ်
။သူတို့ပြောနေကြစကားပဲဗျာဝင်းဝင်းပဲ။သူတို့ကလည်းသူ့ရဲ့နိုင်ငံရေးအကျိုးများပေါ့နော်။နိုင်ငံရေးကသူဩဇာတည်ရေးအတွက်သူကြိုးစားတာအမှန်ပဲ။အဲ့ဒီအတွက်လည်းသူကရတယ်။ဗမာပြည်ကလည်းကိုယ်တိုင်းပြည်စီရင်ရေးအတွက်နော်ကိုယ်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုယ်တိုင်းပြည်ကာယောဂါတွေပါလေကိုမနိုင်မနည်းလောက်ရမယ်အစားသူတို့ပြအကူအညီတွေရတော့ဗမာပြည်ဘက်ကလည်းအဲ့ဒီဘက်ကစီးပွားရေးအထောက်အကူငွေရေးအထောက်အကူရတယ်။ဒီကလည်းသူ့နိုင်ငံရေးဩဇာအာဏာပေါ့နော် geopolitics ပေါ့ပထူနိုင်ငံရေးကတိုးလာတဲ့ဟာတွေသူ့အတွက်လည်းအကျိုးရတယ်အဲနှစ်ဖက်စလုံးအပြန်ဟာအကျိုးရှိတာပဲ
ရာဇဝတ်နှစ်တစ်ခုအတွင်းမှာကမ္ဘာကြီးမှာအခြေခံကျတဲ့အကြောင်းလေးတွေပေါ်ပေါက်နေတဲ့အချိန်နိုင်ငံဆက်ဆံရေးဟာလည်းအရေးကြီးတဲ့အခိုက်အတန့်မှာရောက်ရှိနေပြီဖြစ်ကြောင်းသမရဝင်းမြင့်နဲ့တယ်လီဖုန်းဆက်စကားပြောရမှာတရုတ်သမရရှီကပြောဆိုခဲ့ကြောင်းလည်းတရုတ်ဆိုရပိုင်းသတင်းတွေကဖော်ပြပါတယ်တရုတ်နိုင်ငံဆိုင်ရာသတ္တမဟောင်းတဦးလည်းဖြစ်နိုင်ငံသားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးဟောင်းဦးမြထွန်းကလည်းနိုင်ငံသားဆက်ဆံရေးဟာရှေ့ဆက်အားကောင်းမဲ့အလားအလာရှိနေတယ်လို့မြင်ပါတယ်
။ကျုပ်ယူရာသမရနိုင်ငံသမရကြီးနဲ့ကျွန်တော်သမရကြီးနဲ့ဘုန်းနဲ့ပြောတယ်ဆိုကြတယ်။ပုဂ္ဂိုလ်ရေးအပုံမရင်းနှီးမှုကိုပြတဲ့အတွက်ဆက်ဆံရေးကပိုကောင်းဖို့ပဲရှိတယ်။တခြားတခြားနိုင်ငံကောင်းဆောင်ကြီးတွေနဲ့ပြောတဲ့အခါမှာ conflicting ဟွာတွေမရှိဘဲနဲ့နိုင်ငံဆက်ဆံရေးကောင်းတဲ့အလားအလာဖြစ်လိမ့်မယ်လို့ကျွန်တော်သုံးသပ်မိပါတယ်။ဒါပုဂ္ဂိုလ်ရေးရာရှိတွေ့ဆက်ဆံမှုပုံမှာအခြေခံမှုတော့ကျွန်တော်ပြောပြခြင်းဖြစ်ပါတယ်။တရုတ်မြန်မာဆက်ဆံရေးဆိုတဲ့ concept ကြီးကြီးလေးတဲ့နည်းနည်းပို့ပြီးတော့ broader aspect ကိုကြည့်ဖို့လိုမယ်လို့ထင်ပါတယ်။ဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ပီကိမာတောင်ဝန်တန်းလို့ဟာဆိုရင်ကျွန်တော်တို့ရဲဘော်ကြီးတိတ်ချောက်ပင်ကိုရဲဘော်ကြီးလို့ကျွန်တော်တို့ခေါ်မှသူတို့ကြိုက်တယ်လေ။အခုဒီ 21st century မှာ corporate လို့ခေါ်ရင်သူမကြိုက်တော့ဘူး။ကြောင်းလဲမှုတွေကအများကြီးဖြစ်လာပါတယ်။သူတို့မှာကြိုက်တာလေးတွေရှိသလိုသူတို့မကြိုက်တဲ့ဟာလေးတွေလည်းရှိတတ်ပါတယ်ကျွန်တော်တို့ကယူသမရနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာနှစ်ဦးနှစ်ဖက်အကျိုးရှိမဲ့ဟာမျိုးကိုဆက်ဆံတတ်မယ်ဆိုလို့ရှိရင်တော့အကျိုးမြတ်ကြီးတိုက်တဲ့နိုင်ဆက်ဆံမှုတွေရရှိမယ်လို့မြင်ပါတယ
်မြန်မာနိုင်ငံမှာစေစိုးရတွေတစ်ထက်ကနေဆလို့နီးကပ်တဲ့ဆက်ဆံရေးတွေရှိခဲ့တဲ့တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံကိုစီးပွားရေးအကျိုးမြတ်အတွက်မျက်စိကျနေသလိုလူ့ကိုယ်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်နိုင်ငံတကာရဲ့ဖိအားပေးတာခံနေရတဲ့မြန်မာနိုင်ငံအနေနဲ့လည်းတန်တမာရေးရတရုတ်နိုင်ငံကိုအားထားနေရတာပါဒီလိုပြန်လည်လိုအပ်ချက်တွေရှိနေတဲ့ဆိုပေမဲ့လည်းနိုင်ငံခြားဆက်ဆံရေးမှာနိုင်ငံရေးစီးပွားရေးအားကြီးတဲ့တရုတ်နိုင်ငံကတော့ပို့ပြီးတော့မှအကျိုးရှိလိမ့်မယ်လို့နိုင်ငံရေးအကြီးအကဲဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ
်ဝန်ကမရာရှိချင်းပင်ရဲ့ဇန်နဝါရီလခီးစဉ်နောက်ပိုင်းမှာဒီတရုတ်မြန်မာဆက်ဆံရေးဟာပိုပြီးနီးကပ်လာတဲ့သဘောမျိုးတွေ့ရတယ်လွန်ခဲ့တဲ့ရက်ပိုင်းလုံးကသမရနဦးချာမှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောဆိုတဲ့သတင်းထုတ်ပြန်ချက်ကိုကြည့်လို့ရှိရင်လည်းပဲဟိုမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံအပေါ်မှာပို့ပြီးတော့နှိခိုနေရတဲ့သဘောမျိုးတွေ့ရတယ်လို့မြင်တယ်။အထူးသဖြင့်တော့နိုင်ငံတကာဆက်ဆံရေးနဲ့ဆက်ဆက်ပြီးတော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာဗီတိုအာဏာအကာအကွယ်ရဖို့ပဲကြည့်ကြည့်ပေါ့လေ။နောက်ပြီးတော့ဒီ COVID-19 အလွန်မှာမြန်မာနိုင်ငံရဲ့စီးပွားရေးပြန်ပြီးတော့ခေါင်းထောင်လာဖို့ဘက်ကပဲကြည့်ကြည့်နော်မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံပေါ်မှာပို့ပြီးတော့ပြီးခုန်နေရတဲ့သဘောမျိုးတွေ့ရပါတယ်။နိုင်ငံဆက်ဆံရေးကိုဒါအကျဉ်းချင်းတတ်ထူးကြကြည့်မယ်ဆိုရင်တော့ဒီတရုတ်နိုင်ငံဘက်ကပို့ပြီးတော့အကျိုးများတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဆက်ဆံရေးတွေအားကောင်းလာနေသလိုရှေ့လျှောက်ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်ရေးနိုင်ငံခေါင်းဆောင်တွေပြောဆိုနေတဲ့တစ်ချိန်တည်းမှာပဲ
တရုတ်နိုင်ငံကမြန်မာနိုင်ငံတွင်းလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေအပေါ်မကျေနပ်မှုတွေလည်းရှိနေစေဖြစ်ပါတယ်အထူးသဖြင့်ကတော့တရုတ်နိုင်ငံကကုမ္ပဏီတွေလုပ်ကိုင်နေတဲ့လုပ်ငန်းတွေကြောင့်ဒေသခံတွေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်နေတာပျက်စီးဆုံးရှုံးမှုတွေကြောင့်ရတယ်ဆိုပြီးမကြာခဏဆိုသလိုစတင်ကောက်ကွက်မှုတွေလည်းပေါ်ပေါက်နေတာဖြစ်ပါတယ်ရှင်ကျွန်မစုမမ ကိုဗစ်-19ကပ်ရောဂါရဲ့အကန့်အသတ်တွေကြောင့်ဝင်ရောက်ရှင်ပြိုင်ကြမယ်နိုင်ငံရေးပါတီတွေအနေနဲ့လက်ရှိအာဏာရပါတီနဲ့တန်းတူညတာစွာရှင်ပြိုင်ခွင့်ရနိုင်ပါမလားဆိုတာကိုနိုင်ငံရေးပါတီတွေကစိုးရိမ်နေကြတဲ့အကြောင်းစုံစမ်းမေးမြန်းထားတာပါကျွန်မမေးခါပါကမ္ဘာကပ်ရောဂါကိုဗစ်-19အကျက်တဲအခြေအနေကြုံနေရပေမဲ့ရောဂါထိန်းချုပ်နိုင်တဲ့အခြေအနေရှိတာကြောင့်လာမယ့်ရွေးကောက်ပွဲကိုနိုဝင အဆင်မပြေမှာကိုနိုင်ငံရေးပါတီတွေဘက်ကစိုးရိမ်မှုရှိနေပါတယ်။ဒီလိုအချိန်မှာ NLD ပါတီရဲ့အချိန်မတိုင်ခင်ရွေးကောက်ပွဲမဲဆွဲတဲ့ပုံစံတွေအပေါ်ပါတီတချို့ကထောက်ပြမှုတွေရှိနေလို့ရွေးကောက်ပွဲမှာတခြားနိုင်ငံရေးပါတီတွေအနေနဲ့လက်ရှိအနာရပါတီနဲ့တန်းတူမျှတစွာရှင်ပြိုင်ခွင့်ရပါမလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်။ရူပောင်တက်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့လက်ရှိရောဂါကူးစက်မှုကြောင့်တည်ဆဲဥတွေတက်ရောက်မှုကလည်းရှိနေပြီးဘလို့မျိုးနိုင်ငံရေးပါတီတွေအနေနဲ့မဲဆွဲစည်းရုံးနိုင်မလဲဆိုတာကလည်းခုထိရှင်းရှင်းလင်းလင်းမသိရသေးဘူးလို့ထောက်ပြဝေဖန်သွားပါတယ်။လက်ရှိအနေထားအရ2020ရွေးကောက်ပွဲမှာနိုင်ငံရေးပါတီတိုင်းတန်းတူခွေရေးနဲ့ရှင်ပြိုင်နိုင်ခွင့်ရဖို့ဆိုတာအတော်လေးခက်ခဲနိုင်တယ်လို့သူကသုံးသပ်ပါတယ်
။ဟုတ်ကဲ့ပြည်ရေးကောက်ပွဲကိုကျွန်တော်ဝင်ရတော့မယ်ဆိုလို့ရှိရင်နိုင်ငံရေးပါတီတွေအကုန်လုံးအတွက်ကိုညံ့ညတ်တတ်တာရှိတဲ့အဖြစ်အချင်းဖြစ်ဖို့လိုလိမ့်မယ်လို့ကျွန်တော်တို့အဲ့လိုယူဆတွေ့နေရတဲ့အနေအထားကကိုဗစ်ကိုအကြောင်းပြုပြီးတော့တော့ဒီပြည်သူလူထုနဲ့ထိပ်သက်ဆက်ဆံတာတွေလည်းဖြစ်ဖြစ်ပြည်သူလူထုကိုကူညီတာတွေလည်းဖြစ်ဖြစ်ဒါလက်ရှိအစိုးရကလုပ်နေရဖြစ်တယ်။လက်ရှိအစိုးရကလုပ်နေရတဲ့ကိစ္စတွေကတကြိမ်တစ်ချိန်မှာလက်ရှိအာဏာပါတီကလုပ်နေဖြစ်တယ်လို့လည်းပြောလို့ရတယ်။နောက်တစ်ချက်ပြင်းနေတဲ့ကိစ္စတွေမှာရောတွားတဲ့လာတဲ့စီယုံနဲ့လောက်ကင်တဲ့ကိစ္စတွေမှာရောတခြားနိုင်ငံရေးပါတီတွေကလက်ရှိအာဏာပါတီနဲ့နှိုင်းယှဉ်လို့ရှိရင်လက်ဥပဒေနဲ့မဲ့နေတယ်။အာဏာပါတီအကြီးကပဲဟုတ်ဒီကရန်ကြလဲမှုယူနေလို့ဖြစ်တယ်လို့ကျွန်တော်အဲ့လိုမြင်တယ်ဗ
ျလက်ရှိချိန်ဒီကော်မရှင်ဘက်ကဘာဆွေးနွေးမှုမှမရှိသလိုဘာမှတိတိကျကျမသိတာကြောင့်ကော်မရှင်ရဲ့ဆုံးဖြတ်မှုကိုအမြန်ဆုံးချပြပေးဖို့ရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းလိတ်ကတောင်းဆိုလိုက်ပါတယ
်ရေကောက်ပွဲနဲ့ပတ်သက်လို့ UEC ရဲ့တရားဝင်ကြီးညာချက်မထွက်သေးဘူးပေါ့နော်အနိုင်ရပါတီကလွဲပြီးဘယ်ပါတီမှတရားဝင်ဇူတင်ပြင်ဆင်နိုင်တာမျိုးမရှိပါဘူးခင်ဗျာအမဲဆွေစီယုံမှုဆိုတာတော့အဝေးကြီးပေါ့ဗျာဒီစီနေနဲ့တရားဝင်မကျင်ညာတရွေးကတော့ကျွန်တော်ဟာတပြေးညီစီယုံပိုင်ကလှုပ်ရှားပိုင်ကမရှိဘူးဖြစ်နေပါတယ်ခြေကံလူတန်းစားကိုအဓိကဥတည်ပြီးတော့မှစီယုံရေးဆင်းရမယ်ကျွန်တော်တို့နေပါတီတွေတိုင်းနာပါတီတွေအဖို့တခြားပါတီကြီးတွေနဲ့ဆိုင်ပို့ပြီးတော့မှအခက်အခဲရှိပါတယ်အားလုံးကိုစုချုပ်ပြီးပုံသက်မယ်ဆိုလို့ရှိရင်တော့ညှတမှုရှိတဲ့နေသားမျိုးတော့ရောက်မနေဘူးဒီစီဘက်ကထက်ထွက်စဉ်းစားဖို့လိုအပ်ပါတယ်
ကျွေးကောက်ပွဲကိုမဖြစ်မနေလှုပ်သွားဖို့ပြင်ဆင်နေတယ်လို့သာဆိုပေမဲ့ကိုဗစ်ကာလမဲဆွဲစည်းရုံးမှုပိုင်းကကန့်တတ်မှုတွေရှိနိုင်တာမို့ပါတီသစ်တွေနဲ့ပါတီငယ်တွေမဲရဖို့ကယုံကံရပွဲရှိနေပါတယ်ဒီလိုအချိန်မှာရွေးကောက်ပွဲကော်မရှင်အနေနဲ့တရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့ဆိုရင်နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်ညှိနှိုင်းဆွေးနွေးပြီးမှရက်သေချာသတ်မှတ်ပေးဖို့တင်ပြလာသူကတော့ပြည်သူ့ပါတီဗဟိုကော်မတီဝင်ဦးကျော်လင်းပါ
နိုင်ငံရေးပါတီတွေရဲ့ပေါ့နော်အခက်အခဲတွေကိုဖြေရှင်းဆောင်ရွက်ပေးတင်တယ်လို့ကျွန်တော်ကသုံးသပ်တယ်ပေါ့နော်ကျွန်တော်တို့ဒီတိုင်းရင်းသားပါတီတွေကျွန်တော်တို့ပါတီတစ်တွေကြားမှာပေါ့ကော်မရှင်ပေါ်ပေါ့တန်ရှင်းမျှတတဲ့ရွေးကောက်ပွဲကျင်းပပေးနိုင်မယ်လို့မယုံကြည်တဲ့တန်တရားတွေကျွန်တော်ဝင်နေပါတယ
်ရွေးကောက်ပွဲကျင်းပမယ်ရဲ့အတိအကျကိုတော့ရှေ့လာတဲ့ကြေညာသွားဖို့ရှိတယ်လို့ကော်မရှင်ကဆိုပါတယ်ရွေးကောက်ပွဲကိုကျမရဲ့ဝန်ကြီးဌာနနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့လဲကော်မရှင်ကပြောဆိုထားပါတယ်။တည်ဆဲမှတ်ပုံတင်ထားတဲ့ပါတီပေါင်းက68ပါတီရှိပြီးအဲ့ဒီထဲကပါတီ90နီးပါးလာမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်နိုင်မယ်လို့ခန့်မှန်းထားကြပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။မိသားစုနဲ့ခွဲပြီးတီချာစောင့်ကြည့်ခရမယ်အရေးစိုးရိမ်မှုတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေဟာကိုရိုနာဗိုင်းရပ်စ်စစ်ဆေးမခံတာကြောင့်ကမ္ဘာအခြေစုံဒုက္ခသည်စခန်းမှာက โควิด-19กู้เสร็จแน่แม่ยีสู้ยิงเสียผิดนี่ได้จ้าเอปีเนี่ยไรเดอร์สตรีนี่กูเช็คคันปีติงจ้าบ้าไหมจะมาติงกี่ไทยป่ะแต่แกลูกโควิด-19กู้เสร็จคันทายายมีราสุเนี่ยคุยปีตีจ้าเนี่ยแม่ยีกูสู้ยิงได้จ้าแต่ชุดติงช่างปงเอาหนีจ้าบ้าดิ เนี่ยมาเป็นกูเลยที่เอวเวงเวลาดูดีสิ่งเดียวที่อาเมวันนี้จะพิจารณาเรื่องชีวิตเลยเลยสิสักครั้งหนึ่งอาเชนีกูรอรู้ว่าจะดูข่าวเด็ดอุกาคุลูเปียวไปเลยยันวันนี้จะรับตัวลากันดีๆเบียร์ละมีอันจะตัดเชื้อเบียร์ละมีอันกูเป็นนายดีจังนูดูตีส่งเนี่ยจังใช่ยารอตรงนี้เนี่ยยังกูเจ้าอยู่นี่ไปเลยเด็กที่ช่างเงินจีมาเลยที่ไวรัสกูเสพมือจังดูเรื่องยาจีตีส่งยาลากูตีทับี ที่ไวรัสปูเนที่ถูกกู้เสกเข้าดูเรื่องที่ส่งใช้ยาจ้าตัวเล็กแต่ส่งช่องยานายเนี่ยสูบีเต็มปีสูญนี่จ้าเลยสูบจะตัวรับบ้ารู้เห็นจ้าสูเรตต้องนุ่งกุลเลมขันไปไหมทุกคาเดรีกูซีซีปีเปลี่ยนละขันไหมลูกเนี่ยมาเป็กกับเปียวทับบารีเลชิมาเลยจะขันที่ไหนเด็กกับเปลี่ยนละขันยี่สักขันคู่มา บิงลาเดชเป็นการลาดูเรโก้จะมาเยสเซปีลาผู้เข้าสังคมมาที่จะคุยสัมจิตาตุเช่าเซลล์สิเรลูจะขันพินเนจะมาเยอุซิธนากาดาวดาโซเวนไปงับเปียวบารีบิงลาเดชเป็นการเตรียมหัวเวียนลาดูเรเลชินิเรลูมารอกเหยื่ออุชุยมูอุซูอังกาเลเปียวบารีจะขันพินเนเรื่องมาโควิด-19ที่พิลูนาเลอุมา ในอุกาบิงลาเดชกับเวลาดูเรียบเชียบมาดอกขยันเสียงมากูตามหูขยันดีจาราบะบิงลาเดชในงานรู้เห็นจะดูข่าวเด็กสักคำมาโควิด-19ที่พิลูนาดูเต็มสุขยาพิเลบเชียบไปมีลาเล่นเอาไปโควิด-19เสียงผู้ต้องยาต้องจะกู้ดาชีพเอดีเดียกกู้สักคำที่พิลูนาหน้าสักกู้ด้วยสิราจังเล่ดูข่าวเดลูรูจีเรมา ไวรัสกู้เสพมุดด้วยกู้สู้ยิงนิจาราพิบารีในจิมทาเซียเวมยาอพเว MSF เย่บิงลาเดชสัญญาอชีเอเกมูเรียบอลสวากาอคูลูพิบารี
But it requires a very strong trust relationship.
อู้ส่งตัวเนี่ยลุงบุตรไต้หวันจะมาใครมาอากงเนี่ยสิ่งที่ยุ่งจิ้มหูสิ่งเด็ดสั่นยิ้มอยู่ลุ่นนี่บารี นับตีจากคุยสังสีเดลงงานสิงกุลเลยตีจากนั่นเลยปุ๋ยลุ่นนี่ไปเลยสุดยอดตัวละบ้างในที่มีท่าเสียวมีอภัย MSF นับเยอะจะกระตุกกับเสด็จจูสุดุริเย่ลีลาเจดีย่ารอโควิด-19กู้เสกขยันนั่งเจี๊ยสีเนตุรีกู้ตามมือจูบวุ้นลีนิจาร์เลยลูกพบยาวารีรู้จักดูข่าวเด็กสักคำว่ามาลาจุนสิ่งนั้นลาดูทั่วเวยอดจัดตัวเดลู แต่ช่วงโควิด-19กู้เสกขันลุงนัดช่วงทวีนี้จะไปจะมาอยู่ดันด้วยเนี่ยไม่ด้วยเอาชาวนี้จะดูเรื่องสิ่งเดียว MSF เยดีหลังมุกพบยาวารีเป็นการอิสต์ในงานลงอุตสาหกรรมยาโควิด-19กู้เสกขันที่พิลุนากาอิงการนี้มาคนต่างชาติยาวชินีปีเต็มสองตัวก็จะเท่านี้ไปชินีไปเลยใช่
แต่ตั้งแต่ตัวผู้เสียมีจีน่าสิวายส่งกองเดียพอสามเยี่ยตัวที่นี่มุ่งเส้นมาเป็นเรื่องดามูอาเนียโลจะแบบพอยก็ทบยานียสุรเอตริงโอเปียบยามาบ้าจนอการสอดทับบ้าเดียวชูนันเทนชงเฮยงกงมุนีเน่ก็เช่นสุยาบุบามีเอกาลียงคนยาเสียมีจีน่าสิวายส่งกองเดียพอบุนั่งสักโอโกลาเสียมานั่นแหละมุสาจงลาเสียทุกเกียมาจ้างเงินตัดตั้งกงโนมาบ้า
แต่ว่าตัวเงินที่การมุ่งมีอาสงชมูลเนี่ยยิ่งบ้านเนี่ยที่สิมังเกงโก้สาเจ้าตัวใหญ่มาจ้างเงินตัดแต่งทัดดูบุชิบาร์เลยก็เช่นบีเนี่ยสิมาปนาวันยี่อู้วิลเลงอ่ะอะคุณรู้เปล่าบาร์เลยอะมองเห็นว่าเนี่ยป่าวดงอาฟังเงินบ่ฟังเงินบ่พอเลยที่เกิดที่อาโมยตัดแต่งของตัวเองเนี่ยบ้าตัดแต่งดูเพื่อนบ่เนาะถ้าเราเนี่ยเช่นนี้ยาเราจะมาดูตัวสักเดียวมีอะไรเจ๋งว่าดีเลย
มีกิจการเสียงดีส่วนละว่าเนี่ยเราทำได้ยังไงเราจะเนี่ยเองที่เราบุ้งเงินเนี่ยเช่นอะไรเนี่ยเราเป็นอาคมไม่ไปดีจังไหมทำไมเสียคุณจะยังเอาเงินเก่งจากลูกเลยส่วนเช่นกันลูกว่าดีหรือไม่ส่วนอย่างปกติก็ผู้บังสั่งยามุ่งจะกู้ลีลาสั่งจีนี่แต่ที่พ่อเอกที่กันในมีดีอาจจะสมัยจะคุณลูกบีที่สิมังเงินปัตตาเดชเสียงกันลาวเปียบยากเกว่าเลย
เดี๋ยวชูนันเทียนชงกงนี่ที่จะเซ็นเซียมเสียสิมังเงินมุ่งจะไปที่บ่มเสียตาลีกูแต่ที่พ่อเอกโอชมุจไรจ้าอู่ไข่เวงก็ทบยากเกว่าเลยเอ็มวูยูจะมาทัวร์ละบีบีโดมาทัวร์บีโดวันจีนเนี่ยสิมังบานาวันนี้ยินวันจีบก็กู้จะเวงเนี่ยทุเรศค่ะก็เช่นที่เนี่ยส่วนเนี่ยทุเรศค่ะมือทุเรศตู้เย็นเนาะ
website ပါညာကောင်းကောင်းကိုကျွန်တော်တို့မတွေ့ရအောင်ဖြစ်သူတို့မှာဘယ်လိုမျိုးအရေးချင်းရှိတယ်လဲเนาะ developer လုပ်နိုင်တဲ့အရေးချင်းရှိတာဆိုတဲ့အားကိုကျွန်တော်တို့စိုးရိမ်ပူပန်စရာရှိ
အခုချက်ချင်းတက်တန်းထပ်တို့ရင်တော့ကုမ္ပဏီဘက်ကအသေးစိတ်အချက်အလက်တွေကိုတင်ပြလာနိုင်ရည်ရှိရလို့လဲခန့်မှန်းနေရရှိပါတယ်မြန်မာအစိုးရကအဆိုပြုရစီမံကိန်းမဟုတ်ပဲတရုတ်ကုမ္ပဏီဘက်ကကန့်လန့်ထားတဲ့စီမံကိန်းဖြစ်လို့ဒီအပေါ်မှာလည်းအစိုးရကလေလာဆောင်ကြည့်ဖို့ရပ်ပတ်အဖွဲ့ကအကြံပြုကြပါတယ်။မြေယာသိမ်းမှုကိစ္စတွေလည်းဖြစ်လာနိုင်တဲ့အပေါ်မှာလည်းဒေသခံတွေကထောက်ပြကြပါတယ်။စီမံကိန်းကပြန်ရမယ့်အကျိုးအမြတ်တရုတ်လူသားတွေအများပြားတင်သွင်းလာနိုင်မှုတရားမဝင်လုပ်ငန်းတွေတွင်ကျဲလာနိုင်တာကိုလည်းရပ်ပတ်အဖွဲ့ကထောက်ပြနေပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ခဲ့တာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့ပြီး VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်အခုဆက်ပြီးအင်္ဂါညစနေခင်းအစီအစဉ်ကိုနားဆင်ရပါမယ်အမေရိကန်ပြည်တော်စုမင်းနီဆိုတာပြည်နယ်မင်းနီယားပိုလစ်လျို့မှာလူမဲမျိုးသား George Floyd ရဲကဖမ်းဆီးချိန်တွင်တည်ဆုံသွားရပြီးတဲ့နောက်အမေရိကန်နိုင်ငံတဝမ်းမှာတမကကမ္ဘာတခြားနိုင်ငံတွေမှာပါလူမျိုးရေးခွဲခြားမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဖြစ်လာပါတယ်။ဒီဆန္ဒပြပွဲတွေကနေတရားမျှတမှုဒဏ်လူညီညွတ်မှုစတာတွေကိုတောင်းဆိုကြပါတယ်။ဒီဆန္ဒပြပွဲတွေအပေါ်သမိုင်းဆိုင်ရာအမြင်ခေတ်စ်ကမ္ဘာအခင်းအကျင်းဆိုင်ရာအမြင်တွေအပြင်ခွဲခြားဆက်ဆံမှုအမျိုးမျိုးရဲ့ဆိုးရွားလာတဲ့အစိတ်အတော့ Andre ဒီလိုခွဲခြားဆက်ဆံမှုတွေရောပါသွားအောင်လုပ်နိုင်ခြင်းနဲ့ဘဒူကွဲပြားမှုတွေကြောင့်ဘယ်လိုနေထိုင်သွားသင့်ကြတယ်ဆိုတာတွေကိုဒီကနေ့ဆွေးနွေးကြမှာနားဆင်ရပါမယ်။ဒီကနေ့ငံနဲ့မြို့ပေါ်နေထိုင်တဲ့မြန်မာအရေးအတန်းနဲ့ဆောင်းပါးပြီးရေးသားထုတ်လွှင့်နေသူသမိုင်းပညာရှင်ဒေါက်တာအောင်ခင်းလက်ရှိအမေရိကန်ပြည်တော်စုမှာရောက်နေတဲ့မြန်မာအရေးလိလာသူဒေါက်တာတင်မောင်တန်းတို့နဲ့သုံးသပ်ဆွေးနွေးပါပါခင်ဗျာ။
တောင်းအောင်ခင်တဲ့ဇာတ်ဥတ္တမန်တန်မင်္ဂလာပါခင်ဗျာ DOE ကျွန်းလူကန်အစီအစဉ်မှာပါဝင်ဆွေးနွေးပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဆိုတော့ပထမအဦးဆုံးဇာတ်ဥတ္တမန်ခင်ဗျာဒီလက်ရှိကဘာတော်မှာဖြစ်နေတဲ့ဆန္ဒပြပွဲတွေပေါ့နော်အများအဓိကကတော့သူကလူမျိုးရေးခွဲခြားမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလို့ဆိုရမှာပေါ့ကျွန်တော်တို့ဆိုတော့ဒီဆန္ဒပြပွဲတွေကိုဆရာ historical perspective ပေါ့တမိုင်းအမြင်ရှုတော့ကနေကြည့်နေဆိုရင်ဆရာဘယ်လိုသုံးသပ်လို့ရပါသလဲခင်ဗျာ
အခုဆန္ဒပြပွဲကတော့အမေရိကန်ရဲ့လူမဲပြဿနာပေါ့ဗျာဒီလူမဲပြဿနာကဟိုအမေရိကန်သမိုင်းကနေစတာပေါ့အမေရိကန်သမိုင်းမှာစတော့အခုတဖြည်းဖြည်းနဲ့အရှေ့တိုင်းသားတွေလည်းအမေရိကန်မှာဝင်လာတာများတယ်လက်တီနိုတွေလည်းများတယ်အဲ့လိုဝင်လာတဲ့လူတွေအမျိုးမျိုးရှိတဲ့အထဲမှာအဲ့ဒီထဲမှာဟိုသမိုင်းအခြေခံအဆိုးဆုံးကတော့လူမဲဖြစ်နေတာပေါ့ဗျာလူမဲကအင်္ဂလိပ်ကကျွန်ဖြစ်နေမတရားဖမ်းဆီးချုပ်နှောင်ပြီးတော့တင်းမုံမော်တင်းပြီးခေါ်လာပြီးတော့လှုပ်ထားတော့ဟိုကျန်တဲ့လူမျိုးနဲ့မတူဘူးဗျာကျန်တဲ့လူမျိုးကအဲ့ဒီမှာရှိတဲ့အာရှတိုက်သားတွေလက်တင်အမေရိကန်တွေရှိတယ်သူတို့ကသူတို့လှုပ်တယ်သူတို့မှသူတို့ဆွေစဉ်မျိုးဆက်ရှိတယ်သူတို့အမေရိကန်မှာမရှိရင်လည်းသူတို့နိုင်ငံတွေမှာကျန်ရတာသူတို့ကသူတို့သဘောအလျောက်သူတို့ယူဝင်လာတာဒီမျိုးတုံနဲ့ဝင်လာတယ်ဟိုဒုက္ခတဲ့အနေနဲ့ဝင်လာတယ်အတတ်ပညာရှင်အနေနဲ့ဝင်လာတယ်အနည်းမျိုးဆိုတဲ့ဝင်လာပြီးနေသူတို့ကကိုယ်သဘောကြောင့်ကိုယ်ဝင်လာတာ
ဟုတ်ကဲ့
လူမဲကအဲ့လိုမဟုတ်ဘူးဗျာဖမ်းပြီးတော့သူကဂျွန်ဖြစ်နေဖမ်းပြီးလာတဲ့အခါကျတော့အမေရိကန်မှာရှိတဲ့လူမဲကသူတို့တမိုင်းကိုပြန်ကြည့်ရင်ဟိုအဖိနှိပ်ခံပေါ်ဒီ K3 လုံးတို့ဘာလို့နှိပ်စက်တာပေါ့ဗျာ
ဟုတ်ကဲ့
ဟိုဒီလေဘင်းကိုချောင်းနဲ့နင်းခံထားတယ်တမိုင်းမဲ့သူတို့မှာရှိတယ်
ဟုတ်ကဲ့အ
ဲ့တော့မတင်တတ်เสียရှိရင်သူတို့ကပိုဆိုးတာပေါ့သူတို့ရဲ့သူ့မှာနာကြီးချက်တွေတပိုင်းမှာပေါင်းတာဆိုလို့တခုမှမရှိတာကြီ
းဟုတ်ကဲ့ဆရာဇာဥတ္တမန်တန်သ ကျွန်တော်တို့ fast forward ပေါ့ဒီခေတ်ကိုကျွန်တော်တို့ရှင်းလိုက်ကြအောင်ဒီခေတ်ကိုရှင်းပြီးကြည့်လိုက်ကြအောင်ဆရာအနေနဲ့ဒီလက်ရှိဆန္ဒပြပွဲတွေကိုခေတ်တစ်ကဘာကြီးရဲ့အခင်းအကျင်းပေါ့နိုင်ငံရေးလူမှုရေးစီးပွားရေးအခင်းအကျင်းနဲ့ကြည့်ပြီးတော့သုံးသပ်မယ်ဆိုရင်ဆရာဘယ်လိုသုံးသပ်လဲ
ခေတ်တစ်အနေနဲ့ဆိုလို့ရှိရင်တော့လူခွင့်ရေးလှုပ်ရှားမှုရဲ့အစိတ်ပိုင်းတစ်ခုနဲ့သုံးသပ်ပါကျွန်တော်မှတ်မိတယ်21ရာစုကိုကူးပြောင်းတော့မယ်ဆိုတဲ့အခါကျတော့ Time Magazine ရဲ့ပြန်ဖုံးကရေးခဲ့တယ်အဲ့ဒါကလာမယ့်ရာစုဟာလူခွေရာစုပဲဆိုပြီးတော့သူကရာစုနဲ့အခုပြောင်းပြန်တဲ့ဖုံးဖြစ်တဲ့တက်ခဲ့တာပေါ့လေအဲ့တော့ခုနဆရာဦးအောင်ခင်ပြောလိုပဲတမိုင်းကျောင်းရာကလည်းလူမျိုးခွဲခြားဖိနှိပ်ခံခဲ့ရတယ်အမေရိကန်နေနဲ့ပြောရရင်1960ကြာမှเนาะကျွန်တော်တို့နယ်ပယ်ဆုံးမှာမဲပေးခွင့်လူမဲတွေကရခဲ့ကြတာ
ဟုတ်ကဲ့
အဲ့တော့ရဲတပ်ဖွဲ့ဆိုတာလည်းအမေရိကန်မှာစပေါ်တာကကျွန်းလေးကိုထိမ့်သိမ့်မှုအတွက်စပြီးပေါ်ခဲ့တာအဲ့တော့တမိုင်းကျောင်းကအဲ့လိုရှိခဲ့တယ်အဲ့တော့အခုဟာကလည်းအဲ့ဒီဟာကိုစက်နေတဲ့သဘောမျိုးဒါလူမဲတွေဘက်ကအဲ့ဒီလိုမြင်တွေ့ခံစားရတယ်ဒါပေမဲ့ရေးကြီးတာကအမေရိကန်နေမကဘူးတခြားနိုင်ငံတွေအကုန်လုံးပါပါလူမျိုးခွဲခြားမှုကိုစန့်ကျင်လာကြတယ်စန့်ကျင်လာကြတာလည်းမကဘူးပေါ့နောက်အခုကျွန်တော်သတင်းတွေမှာတွေ့ရတာဆိုရင်အားကစားသမားတွေတော်တော်များများစတင်လာတယ်ပမာပြည်တဲ့ဒါတိတဲ့အားသာသွားပြောရလို့ရှိရင်ကျွန်တော်တို့ဒါမန်စီးတီးကစတာလင်တို့အပါဝင်ပေါ့
ဟုတ်ကဲ့
အကုန်လုံးကကျွန်တော်စတင်လာတယ်နောက်ပိုင်းအခုမန်ယူကဝယ်မယ်လို့နာမည်ကြီးတဲ့ဆန်ချိုတို့ဒါသူတို့ဆိုရင်သူဆိုရင်ကျွန်တော်တို့အင်ကြီးလန်ပြပြီးတော့သူညာဒီဟာကိုအောက်ကအရေးတော်ပုံကိုသူကပြောခဲ့တာအဲ့ဒါအဝါကပြတယ်နောက်ပြန်ရုပ်သိမ်းလိုက်ရတယ
်ဟုတ်ကဲ့
ဆိုတော့သိကြီးလာတယ်ကုန်ပြီးလေအကုန်လုံးကလည်းလူမျိုးခွဲခြားမှုကိုဆန့်ကျင်တယ်ဆိုပြီးအခုပြောလာကြရတယ
်။ဥ
မာအဖြစ်အမေဇုန်ကိုတက်ပဲကြည့်ကြည့် Apple ပဲတက်ကြည့်ကြည့် Microsoft ပဲတက်ကြည့်ကြည့်ကုမ္ပဏီပေါင်းစုံကအဲ့ဒါကိုပြောပြီးညင်ညာချက်ကိုထုတ်လာတဲ့အထိဖြစ်လာကြတယ်ဒီနေ့မှာ
။ဟုတ်ကဲ့
ဒါကဘာလို့ပြောလဲဆိုလို့ရှိရင်ကျွန်တော်တို့အလွာပေါင်းစုံလုပ်ငန်းပေါင်းစုံအထိအထူးတစ်ဖြစ်အနောက်နိုင်ငံပေါ့အတိုင်းဝိုင်းမှာကျက်ပြန့်လာတယ်ဒါရဲ့ကြည့်ကဘယ်လောက်ထိသွားမလဲ
ဟုတ်ကဲ့ဟုတ်ကဲ့
လူမျိုးခွဲခြားမှုရှိတယ်လို့ကဘာကသိတဲ့နိုင်ငံတွေအပေါ်မှာဘယ်လောက်ထိရိုက်ခတ်မလဲဘလို့လက်နဲ့ကိရိယာတွေကိုသုံးလာမလဲဆိုတာကလက်ရှိအရေးခင်းနဲ့ဆက်ဆက်တဲ့မိခွန်းနေပေါ့နော
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒီနေရာမှာဒီဟာကိုဒီကိစ္စကိုဒီခွဲခြားမှုဒါခွဲခြားမှုရှိနေတာခွဲခြားမှုကိုစန့်ကျင်တာဆန္ဒပြတာကိုအမေရိကန်တစ်ခုတည်းနဲ့ကျွန်တော်ရပ်နေလို့ပဲနဲ့ချက်လိုက်ချင်ပါတယ်ကျွန်တော်တို့နိုင်ငံအားလုံးပေါ့တကဘာလုံးပေါ့သူတင်တော့ကျွန်တော်တို့ဟိုမြန်မာနိုင်ငံအပါအဝင်ပေါ့လေဒါအပြင်ဒီခွဲခြားမှုဆိုတဲ့နေရာမှာလည်းပဲလူမျိုးရေးခွဲခြားမှုတာမကောက်ကျန်တဲ့ခွဲခြားမှုမျိုးစုံဖြစ်ကျွန်တော်ချဲ့ပြီးတော့ဇာတ်ကိုဇူနေပေးစီခြင်းပါတယ်အဲဒီကောင်းစေအောက်မှာပဲပေါ့ဆိုတော့ခုနဆရာဦးတမောင်တန်းပြောသလိုလူတွေကလည်းအထင်ကြီးလူတွေလည်းစန့်ကျင်လာတယ်စီးပွားရေးကုမ္ပဏီတွေလည်းစန့်ကျင်လာတယ်ဆိုတော့ဆရာဦးအောင်ကဒီခွဲခြားဆက်ဆံမှုအမျိုးမျိုးဒီလူအဖွဲ့အစည်းတွေအတွက်အန္တရာယ်ကြီးတာတည်ကြပါတယ်ဒါပေမဲ့ဆရာဘယ်လောက်အထင်များအစိတ်အတော့ရှိတဲ့ကိစ္စပါလဲဆရာဒီကိစ္စက
အဲဒီဥစ္စာတော့ရှိနေပါပဲဗျာဒီသူအခုဟိုတကောင်းလုံးပြန်သွားတာတော့သူကဒီလူမဲကိစ္စကိုသူကဒီဟို Black Lives Matter ဆိုတာဒါ International Human Rights Movement လို့ဖြစ်သွားတာပေါ့ဗျာဟိုဒါအောင်လို့ကဘာပြန်သွားတာဆိုတော့ဒီဥစ္စာတော့ကျွန်တော်ဒီတော့ရှိနေပါပဲဗျာဘာလို့လဲဆိုတော့ဒီလူမျိုးကတစ်မျိုးနဲ့တစ်မျိုးနဲ့မတူဘူးမတူတော့အမေရိကန်မှာဒီသဘောတရားဆိုအရဆိုလို့ရှိရင်တော့အားလုံးတူတာပေါ့ဗျာတူရင်းနဲ့အဖြူကလက်မခံနိုင်တာကြီးခင်ဗျာခင်ဗျားတို့လည်းအမေရိကန်မှာနေနေတာကြာပြီပဲဒီအမဲရှိတဲ့ရက်ွက်ဆိုအဖြူကတိတ်မနေချင်ဘူးဗျာ
ဟုတ်ပါအ
ဲ့ဒါမျိုးပေါ့ဗျာတော့သူ့မှာဒီလူမျိုးနဲ့ပတ်သက်တဲ့ဟိုညင်လေးတွေကတော့ရှိနေမှာပျောက်ဘူးဗျာ
โอเค
ဆရာရှိနေပါမယ
်โอเคအမေရိကဆိုတော့ဆရာကလည်းလက်ရှိကလန်ဒန်မြို့ပါနေတာဆိုတော့ဥစား United Kingdom ဗြိတိန်နိုင်ငံအနေနဲ့ဆိုရပါဆရာဒီကိစ္စကဘယ်လောက်ထိတိတာထင်ရှားတဲ့အခြေအနေမှာရှိလဲခွဲခြားဆက်ဆံမှုကအ
ဲဒီအင်္ဂလိပ်ကတော့အမေရိကနဲ့ဆိုင်အများကြီးဟိုဆက်ဆံတာညာတယ်ပေါ့ဗျာနူးညံ့တယ်ဒါပေမဲ့လည်းခုနကတော့လို့ဒီ International Human Rights Movement လို့ပြလာတဲ့ကကြတော့ဒီမှာတွေးထိုးပေးတဲ့လူတွေရှိတာပေါ့ဗျာအဲ့ဒီကဒီတဲ့အကျန်းဖက်တဲ့ရိုက်တဲ့နဲ့တဲ့အယုတ်ဒီတွန်းချရဲလို့ဘာလို့ဆိုတာဒါလူတစုကလှုပ်တာလေဒီလူကြီးကအလူအများဆုံးကဟိုအေးစေးချီတက်နေပြီနဲ့ဒီတဲ့က လူ90တရာလောက်ကစပြီးတော့မုန်တန်းရလုံရင်ဒါကြီးအကုန်ပြတ်တော့တာ
ဟုတ်ပါဘူးဟုတ်ကဲ့ဟုတ်ကဲ့ကျောင်းတော်
ကဘာဆိုဒီဟု
တ်ကဲ့
ဘစ္စလာဟိုဟိုကြီးရုပ်ကိုဖြတ်တယ်ဆိုတော့ဒီဘစ္စလာကြီးရုပ်ကဒီဘစ္စလာမျိုးအတွက်ကဒီလူကအများကြီးကောင်းကောင်းလာပြီးလုပ်ပြီးတာပဲဒါနဲ့သူကလူငယ်တဲ့နှစ်ပေါင်း300မှာကျုံကုန်ကူးတဲ့ကုမ္ပဏီမှာသူကပါတာနဲ့ဒါသူ့ race ဆိုပြီးတော့လုပ်တော့တာဟုတ်ရတော့
ဟုတ်ကဲ
့အရင်ကခင်ဗျာဒီ George Washington တို့မှလည်းကျုံရှိတာပဲ
ဟုတ်တယ်
အဲ့ဒါနဲ့ဒီကောင်ကြီးကို race ဆိုပြီးတော့ဟိုအပုတ်ချမလားခင်ဗျာ
ဟုတ်တယ်ဆရာတို့ဘုန်းတန်းခုနကျွန်တော်မိတဲ့မိကူလေးပြန်ကောက်ချင်ပါတယ်ဒီခွဲခြားဆက်ဆံမှုအမျိုးမျိုးဒီမှာလူဖွဲ့စည်းအပါအဝင်ကဘာပေါ်ကလူဖွဲ့စည်းအားလုံးအတွက်ဘယ်လောက်အန္တရာယ်ကြီးမလဲအစိတ်အတော့ကိစ္စပါလဲဆရာ
ဘယ်တော့အန္တရာယ်ကြီးမလဲဆိုလို့ရှိရင်ဒီလူဖွဲ့စည်းတွင်ထဲမှာပဋိပက္ခတွေဖြစ်နိုင်တာပေါ့ဒါပဋိပက္ခဆိုတာနေတူဘွားသွားလာလှုပ်ရှားနေတဲ့ဘဝတွေစက်တန်သွားနိုင်တယ်ပြတ်သွားနိုင်တယ်ဒါအခု US မှာဆိုလို့ရှိရင်အဒီအတိုင်းပဲအစပြီးဖြစ်တယ်ပေါ့နော်အဲ့တော့ဒီမကြာသေးခင်ကပြည်တိုင်ကပဲဒီနေ့သတင်းမှာပဲကျွန်တော်ဖတ်လိုက်ရတာပေါ့နော်ပြည်တိုင်ကကမ္ဘာ heavyweight champion ပေါ့နော်ဂျော့ရှုအားကပြောတယ်ဒီလူခွဲခြားဆက်ဆံမှုဆိုတာကကပ်ပြီးပဲဆိုပြီးတော့ pandemic ပဲဆိုတော့သူကဒီလိုတုံ့တုံ့ပြောဆိုသွားတာတွေ့လိုက်ရတယ်ဆိုတော့ထိခိုက်တယ်လူတိုင်းကိုထိခိုက်နိုင်တယ်အပေါ်ကထက်စီးကမိမိလူမျိုးဟာခြားသောလူမျိုးထက်အထက်စီးမှာဖြစ်တယ်ဆိုတော့ယူဆတဲ့လူမျိုးတွေကိုလည်းပြန်ပြီးထိခိုက်လာနိုင်မယ်အထူးသဖြင့်ကဘာတဝန်းကဒီလိုခွဲခြားဆက်ဆံတာကိုလူမျိုးရေးအတွက်ခွဲခြားဆက်ဆံတာကိုစံနှုန်းဖြစ်နေထားပြီးတော့เนาะဟိုကျွန်တော်တို့လက်မခံတဲ့အနေအထားကိုရောက်လာပြီဆိုလို့ရှိရင်နိုင်ငံတည်တည်မှာရှိတဲ့ခွဲခြားဆက်ဆံတဲ့လူတွေအပေါ်မှာဖိအားတွေအများကြီးရောက်လာနိုင်တယ်ဒါကြောင့်မို့လူဖွဲ့စည်းတယောက်မှုအပေါ်မှာပြင်းနိုင်တယ်ဖိအားတွေဆိုတော့ကိရိယာတွေအမျိုးမျိုးရှိတယ်ပေါ့နော
်ဟုတ်ကဲ့
ဥပမာအဖြစ်ဝါကြဆက်ဆံတဲ့အခါဦးချင်းသုံးမယ်ဆိုရင်ပိတ်ဆို့ရေးယူတာတွေမဆက်ဆံတာတွေအ ਨੇ ဆုံးအဲ့လိုမဆက်ဆံမှုဆိုရင်တော့အခုလိုအနောက်နိုင်ငံကဖြစ်တယ်ဆိုလို့ရှိရင်အနောက်နိုင်ငံကလူပုဂ္ဂိုလ်တွေကအဲ့ဒီလိုနိုင်ငံကိုသွားရောက်ပလဲတဲ့အတွက်ကြောင့်မို့ခီးသွားလုပ်ငန်းထိခိုက်တာတွေဒါတွေအကုန်လုံးကတခြားဟာတွေ
လောက်ဆက်တွဲတွေဖ
ြစ်လာနိုင်တာပေါ့နော်လောက်ဆက်တွဲတွေဖြစ်လာနိုင်တာ
ဟုတ်ကဲ့ဆရာဆက်ဖို့ကေဆရာဒီတော့ကျောင်းနာပြောသလိုလူအဖွဲ့စည်းတွေရှိနေတယ်ဒီခွဲခြားဆက်ဆံမှုကဟလာမြုပ်နေတာပဲရှိနေပျောက်သွားမှာတော့ဘူးရှိတော့ရှိနေမှာပဲဒါပေမဲ့ရော့သွားအောင်အနေဆုံးအဆင့်တိတ်ကြီးတဲ့အဆင့်ရောက်မလာအောင်ကိုလူလူရနိုင်ပါလားဆရာ
အေးဟိုတည်းကအခုပြောနေရတော့ multi cultural ပေါ့ညာ multi cultural တင်းပေါ့ဒီရင်းချင်းမှုဒလေပေါင်းစုံစုပေါင်းနေနိုင်မှုဆိုတာပြောနေကြတာပေါ့ဗျာဒါအရင်ဒီကြောင်ကဟိုတကယ်လက်တွေ့ဘယ်လောက်ဖြစ်တယ်မဖြစ်ဘူးဆိုတော့မသိဘူးပါလဲဆိုတော့ကမ္ဘာကြီးကိုတစ်ခုတည်းနဲ့ဒီ global empire ဆိုတော့လုံးလုံးမရဘူးလीဘယ်သူမှလုံးလုံးမရဘူးဒီနေရာမှာတော့ကျွန်တော်ဟိုဟာလေးတော့သတိရတယ်ပါလဲဒီဟို clash of civilization ပေါ့ဗျာ
ဟာ
ဒင်ကန်ရဲ့အသေးမှာ
ဒီ
ထဲမှာ communal riot တွေလည်းပါတာပဲဗျာ communal conflict တွေကဒီ clash of civilization ကဒီသူကဟိုဆိုဟာတင်တန်ပြောတဲ့အတိုင်းဆိုရင်သူကနောက်တိုင်းကဒီသွားမမှုကတဖြည်းဖြည်းကြာဆင်းလာတယ်။အနောက်တိုင်းသွားမမှုကြာဆင်းလာတယ်။အတော့ကျွန်တော်အရှေ့တိုင်းနဲ့တခြားနေရာတွေကအားကောင်းလာတယ်ဆိုတော့သူကဒါရင်းနဲ့အနောက်တိုင်းသွားမမှုကဟိုအနေနဲ့ရှိတော့အောင်တော့ကြာဆင်းသွားမှာမဟုတ်ဘူး။ဒါရင်းနဲ့ကြာဆင်းနေတယ်တခါလေးကြာဆင်းတာရပ်တန့်နေတယ်။အဲ့တော့ဒီကြားထဲမှာဒီ Trump လို့ကောင်ကပေါ်လာပြီးတော့သူလှုပ်တော့တာအဲ့ဒါကိုသူအခွင့်ကောင်းယူပြီးတော့လူတွေကဒါသဘောမှာဒီရှိနေတယ်ဆိုတော့ဒါတောင်းလို့သူကဒီကြာဆင်းနေတာကိုသူကဟိုရက်တောင်လှုပ်မယ်ပြန်တက်အောင်လှုပ်မယ်ဆိုတော့သဘောမျိုးတည်းသူကဝင်လှုပ်တာပေါ့ဗျာဆိုတော့ဒါဒီနဲ့သူလှုပ်တာသူကဟို con man ဆိုတော့သူပြောတာကြီးကမဟုတ်တန်းတရားတွေဖြစ်ပြီးတော့ဥပမာဆိုရင်သူကဒီ Chinese virus ဗာညာနဲ့ Wuhan virus အကြောင်းလှုပ်တော့ကျွန်တော်အမျိုးဒီဆီယံဝင်မတောက်တာ။ဒါကြီးအောင်ပါ तू ကနည်းနည်းတည်ုံနေတူတာဟိုရအသားလက်တော့ तू သွားတော့ तू ကိုတခါလဲလူတွေက तू ရန်သူကြီးလို့ကြည့
်တယ်။အစားကြီးနေတာ
तू ကလဲ तू ကနောက်ကျ तू ကတော့ပြန်ပြီးတော့အေးငါလည်းကြီးမပေါ်လို့ပြောတယ်ငါလည်းတည်ုံနေတူတာဟိုဆိုသူ့ကိုဟုတ
်တယ်ကြာ။ဆိုကြဦးတော့ဒါဒီခွဲခြားဆက်ဆံမှုအမျိုးမျိုးပေါ့နော်ဒီမျိုးရေးဘာသာရေး လားစသည်အားဖြင့်မတူတာနဲ့ခွဲခြားဆက်ဆံတဲ့အားသာတဲ့လူကအားနည်းတဲ့လူကိုနှိမ့်တဲ့လူကိုခွဲခြားဆက်ဆံတယ်ဒါတွေကိုပြောင်းမသွားဘူးဆိုရင်တော့ရော့အောင်လုံနိုင်တဲ့အခြေအနေလားလားမျိုးမြင်မာရဲ့လားဆရာ
ရော့အောင်ကတော့ဟိုတဖြည်းဖြည်းတော့ဘာကြီးအားအဲ့လိုအဲဆောင်ရွက်လာမှာပေါ့နော်ဆောင်ရွက်လာမှာဆိုတော့အခုဆိုလို့ရှိရင်လူမျိုးခွဲခြားမှုအဲကိုစန့်ကျင်တဲ့အုပ်စုပေါ့ဒါအစောတော့အတိုင်းမှာရေးသလိုပဲပေါ့အဲ့ဒီလိုလေးစားကြတဲ့လူတွေရဲ့အင်အားတဖြည်းဖြည်းတဖြည်းဖြည်းကြီးလာတာပေါ့နော်တဖြည်းဖြည်းကြီးလာတဲ့အတွက်ကြောင့်မို့လို့လဲသူတို့အတန်ကြအောင်သူတို့ကပုံပြီးပြင်းထန်တဲ့ဆန္ဒပြပွဲတွေလှုပ်ဖောင်းနေလှုပ်မှာပေါ့ဆိုတော့တကယ်လို့အဲ့ဒီလိုရှိလာပြီးနိုင်ငံချင်းချင်းကြားထဲမှာလည်းဆက်ဆံရေးဒီကလည်းအဲ့ဒီလိုရှိလာပြီးဆိုလို့ရှိရင်လည်းကျော်ပါလာအောင်အကြက်ခံတဲ့နည်းတွေနဲ့ဖိအားပေးတဲ့နည်းတွေကိုသုံးလာနိုင်တာပေါ့တကယ်လို့ဟိုကျွန်တော်တို့ဒါကတော့အမာစာအာဏာနဲ့သုံးရတာပေါ့အပြော်စာပါဝါအနေနဲ့ကျွန်တော်သုံးရမယ်ဆိုလို့ရှိရင်လည်းအယူဆအားဖြင့်လုပ်လို့ရပါတယ်ဥပမာအားဖြင့်ကျွန်တော်တို့ဒါမြမစကားမြမတန်မြမနဲ့ဆက်ဆံနေတဲ့ဗုဒ္ဓဘာသာပေါ့ဒါဆိုလို့ရှိရင်ရည်ပူအားဖြင့်ဗုဒ္ဓဘာသာရဲ့အမြင်မှဟိုကဒါကျွန်တော်တို့ကသဘာဝတရားရလူကသဘာဝရဲ့အစိတ်ပိုင်းလို့အမြင်နေဒါကျန်တာတွေကပညာသမတ်ချက်တွေဖြစ်တယ်အဲ့လိုပညာသမတ်လို့သမတ်ချက်ဆိုတာကလူမျိုးနိုင်ငံတွေအကုန်လုံးပါတယ
်ဟုတ်ကဲ့
အဲ့တော့သဘာဝလူနဲ့သဘာဝလောကကြီးတစ်ခုလုံးနဲ့ပေါင်းစည်းရင်းနော်တရားတဲ့ဖြစ်ရေးဆိုတာကဒါဇင်ဗုဒ္ဓဘာသာရဲ့အနိစ္စတာအမျိုးပေါ့ကျွန်တော်တို့ထေရဝါဒမှာဒါကိုဇောင်းပေးပြီးမပြောပြင်မှာမဟာယာနဗုဒ္ဓဘာသာဝင်ဒီအများစုမှာဆိုရင်သဘာဝလောကကြီးနဲ့တရားတဲ့ဖြစ်ရေးဆိုတာကိုပြောလာတယ်အထူးသဖြင့်နောက်နိုင်ငံမှာအထူးသဖြင့်နောက်နိုင်ငံတွေမှာဖြစ်စားလာတဲ့ဗုဒ္ဓဝါဒဒါကိုအိပ်ပန်နိကြဗုဒ္ဓဝါဒလို့လည်းတချို့ကခေါ်ကြတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဘာယုံကျောစီဒလေးလာကြတာတွေနဲ့တူလာတယ်တော့ဒါမျိုးတွေနဲ့လည်းကျွန်တော်တို့ရှော့ချလို့ရတယ်။အဲ့တော့ဆိုလိုတာကမိမိမှာအဲ့ဒါကိုရှော့ချနိုင်တဲ့အင်အားရှိပေမလို့တကယ်တမ်းမြန်မာနိုင်ငံမှာတုံးတာထက်ဗုဒ္ဓဘာသာနိုင်ငံတွေမှာတုံးတာထက်အနောက်နိုင်ငံတွေကအဲ့ဒီလိုရှော့ချနိုင်တဲ့နီးလန်းနေနဲ့နော်တင်းညမှုတွေနဲ့တွားနေတယ်ပေါ့
ဟုတ်ကဲ့
ဆိုတော့ဒါတွေကနှစ်ခုစလုံးနီးနဲ့ရှော့ချနိုင်တယ်ကြိုးစားကြနိုင်တယ်နော်ခုနပြောလို့ပြန်ချိုးရရင်တော့အပျော်စားပါဝါ၃နာရီရှိမယ်မာစားပါဝါ၃နာရီရှိလာနိုင်တာပေါ့
ဟုတ်ကဲ့ဆောက်ဖို့ဖြင့်ကြားနေနေရောဒီလူခွဲခြားဆက်ဆံမှုအမျိုးမျိုးနိုင်ငံအသီးသီးမှာပေါ့နော်တော့သွားအောင်တိတ်ဆိုးမလာအောင်ဘလူးနီးလန်းတွေနဲ့လုပ်နိုင်တယ်လို့ဆရာမြင်ပါလဲဆရာ
ဆောက်ပါဦးဘာသာရေးနဲ့လည်းပတ်သက်တယ်ပေါ့။ညာဘာသာရေးကနိုင်ငံတိုင်းမှာရှိတာပေါ့ဒီ။ဟိုနိုင်ငံရေးအယူအဆတဲ့ဆိုင်လူတွေမှာဒီဘာသာရေးအယူအဆပို့ပြီးတော့ပြင်းထန်တာပေါ့။အဲတော့အဲ့ဒီအခြေအနေမှာကြည့်ပြီးတော့ဥပမာဆိုလို့ရှိရင်ဗုဒ္ဓဘာသာသွားတော့ကိုတင်မောင်းတော့ဗုဒ္ဓဘာသာကလည်းရင်းနှောင်းကဟိုသမိုင်းကြောင်းရဆိုဗုဒ္ဓဘာသာဗမာဆိုရင်ဗုဒ္ဓဘာသာဖြစ်မှာဗမာဖြစ်ရမယ်။ခရီးရဗမာဖြစ်လို့မရဘူးဆိုတဲ့သဘောမျိုးတွေပေါ့ဗျာဂျပန်ခေတ်ကဟိုသတင်းစာတွေကြည်အင်္ဂလိပ်လူများနှစ်ဆင့်ကလာပြီးဘုံကျဲသွားတာဟိုဂျပန်ခေတ်ကသတင်းစာကိုဖတ်ကြည့်တဲ့အခါကျမှဗုဒ္ဓဘာသာမြန်မာလူမျိုးတွေကိုလာရောက်စော်ကားသွားသောမိစ္ဆာဒိဋ္ဌိလူများနှစ်စီးဆိုပြီးတော့ဟိုသတင်းစာကောင်းစရာအဲ့လိုရေးထားတာဟုတ်ဗျာဆိုတော့ဒီဘာသာရေးရလည်းအရေးကြီးပါတယ်ဟိုတရုတ်ကဥပမာဆိုရင်အိုးရှင်ကျိန်မှာဖြစ်တယ်ဟုတ်လားဝီဂါမွတ်စလင်ကိစ္စတွေပတ်သက်ပြီးဒီရုံမှာလည်းဒီပြဿနာတွေအများကြီးရှိတယ်အဲ့တော့ဒီဥစ္စာကလူမျိုးရင်းနဲ့ဘာသာရင်းနဲ့ဟာဒီကွဲပြားခြားလာနေတာပဲ။ဒီဥစ္စာကြီးကပြန်ပြီးတော့မကွဲပြားအောင်လုပ်ဖို့ဆိုတာကျွန်တော်အမြင်ကတော့တိတ်တော့မလွယ်တော့ဘူး။အဲ့တော့ဒါကြီးကဟိုကွဲပြားခြားလာနေပြီနဲ့ပဋိပက္ခမဖြစ်အောင်
ဟုတ်ကဲ့
ဘယ်လိုတားဆီးမလဲဆိုတော့လောက်ပဲလုံနိုင်မယ်လို့ကျွန်တော်တင်တယ်အဲ့တော့ဒီရင်ကျေးမှုတွေဒလေသုံးစံတွေတစ်ခုနဲ့တစ်ခုနဲ့ပြိပက္ခမဖြစ်အောင
်
တက်ဆိုင်ရာအဖွဲ့အစည်းတွေအာဏာပိုင်တွေအစိုးရတွေကဒါတာဝန်ရှိတယ်ဒါတွေကိုတားမြစ်ဖို့ဒါတွေတားမြစ်နိုင်ရင်ငြင်းရမှာပဲအဲဒါကတော့ပျောက်ပြက်သွားအောင်တော့လုံးလုံးမရဘူးဒါတွေကရှိနေမှာပဲ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဥဒမုံတန်ဆရာဥောက်ခင်ပြောသလိုလုံးလုံးတော့တောက်တော့မှာမဟုတ်ဘူးလူတွေရှိနေတယ်ခွဲခြားဆက်ဆံမှုဆိုတာနည်းနည်းအများရှိမှာပဲဒါပေမဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်တယ်လို့ပဲကျွန်တော်တို့ပြောကြပါလားအဲ့လိုပဲနေသွားရမယ်နေသွားဖို့ကြိုးစားဖို့ဒါလာတယ်ရှိတာပေါ့ဟုတ်လားဆရာဥဒမုံတန်
ဟုတ်ပါတယ်
ဟုတ်တယ်ဟုတ်တယ်ဟုတ်ပါတယ်ဒီဥပအားချင်းတော့ကျွန်တော်တို့ဒီဆရာခုနပြောသလိုပဲပေါ့နော်ဘာသာရေးတောင်းကအဲကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်လည်းမဘောဓဘာသာဆိုလို့ရှိရင်ကျွန်တော်တို့မှာပရမနေတဲ့ပညာမျိုးဆိုရှိတယ်ပရမနေကတော့အနေစာဒုက္ခအနတ္တပေါ့နော်အနေစာပြောင်းလဲနေတယ်အဲ့တော့ကျန်တဲ့ပညာတွေအကုန်လုံးကပြောင်းနေတာပဲအဲ့ဒီပညာထဲမှာပါတယ်နိုင်ငံနေလူမျိုးတွေကပြောင်းနေတ
ဒီပရိပခတ်တွေကိုငင်းကြအောင်ဆောင်ရွက်လို့ရှိရင်ဒါကတက္ကဝတုံးတက်လေကောင်းမယ်เนาะမြန်မာနိုင်ငံအထူးသဖြင့်မြန်မာနိုင်ငံလို့ဗုဒ္ဓဘာသာအားကောင်းတဲ့အဲ့ဒီထက်မှာဘာသာရေးပြည့်ရတွေကိုမဆွဲဘဲနဲ့အဲ့ဒီထက်မှာအထူးပြီးဆောင်ပေးသွားလို့ရှိရင်ကျွန်တော်ပုံပြင်းငင်းကြတယ်လိုက်တော့ပေါ့ဟုတ်ကဲ့ပါခင်ဗျာပေါ့စနေပြည့်တယ်ဇာဝုံခင် ကျောက်တမောင်တန်းနူးစလုံးကိုဗီအေကိုစားအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။ဒီမိုင်းတင်ရှင်ဒေါက်တာဦးအောင်ခင်မြန်မာရေးဒေသတွေဒေါက်တာဦးတမောင်တန်းတို့တုံသက်ဆွေးနွေးသွားကြတာပါ။ကိုဗစ် ငင်ကညတိုင်းရည်လိုက်ဆွေးနွေးကအစီအစဉ်များမှာအစာထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ UA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။
VOA ရဲ့ကမ္ဘာတစ်ဝှမ်းခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုပြတ်မောင်ပါ။အခုတစ်ခေါက်တော့စပိန်နိုင်ငံကိုသွားကြရအောင်ပါ။ COVID-19ကရောဂါကြောင့်ထုတ်ပြန်ခဲ့တဲ့ကန့်သတ်ချက်တွေကိုပြန်လည်ဖြေလျှော့ပေးနေတဲ့စပိန်မှာဟိုတယ်ရီစားသောက်ဆိုင်တွေက အဲ့ဒီစိတ်ချလက်ချပြန်မအောင်ဘယ်လိုဆောင်ရွက်နေကြသလဲဆိုတာကိုကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားလေ့လာကြရအောင်ပါရှင်။အပန်းဖြေစရာပင်လယ်ကမ်းခြေရင်းများတဲ့စပိန်နိုင်ငံဟာဥရောပမှာကမ္ဘာလက်ခီးတယ်ပြီးအလားများတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။နိုင်ငံရဲ့စီးပွားရေးမှာခီးသွားလုပ်ငန်းကအထူးကဝင်ငွေချပေးနေတဲ့လုပ်ငန်းတစ်ခုပါ။ 2019ခုနှစ်အထိ86ခုနှစ်ဆန်းကျင်အောင်အများဆုံးလာလေခဲ့ကြပါတယ်။2019ခုနှစ်တနှစ်ထဲလာလေကြတဲ့နိုင်ငံတကာဧည့်သည်က84လေးသန်းကြီးပါရှိပါတယ်။ဒါပေမဲ့
Madrid မြို့တော်မြို့လယ်မှာရှိတဲ့ကက်တလိုနီးယားဂရန်ဗီယာဟိုတယ်မှာဆိုရင်လာတဲ့တဲ့ဧည့်သည်ရောဟိုတယ်ဝန်ထမ်းတွေပါကိုဗစ် 19
ရေဟိုတယ်ကိုမေလ၁ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပေမဲ့ဟိုတယ်တွေကအများတုံးနေရာတွေကိုတော့ပိတ်ထားဆဲဖြစ်ပါတယ်။စားတောက်ခန်းကိုပိတ်ထားတာကြောင့်ဧည့်သည်တွေအတွက်မနေ့စာကိုအဆင်သင့်ထုတ်ပို့ပြင်ဆင်ပြီးတော့အခန်းရှိမှသွားချပေးနေပါတယ်။လောလောဆယ်နိုင်ငံတကာခီးတယ်တွေမလာနိုင်ကြသေးပေမဲ့ဟိုတယ်မှာတန်တမန်တွေနိုင်ငံရေးသမားတွေဆရာဝန်တွေတဲခိုနေကြပါတယ်။
ကရက်တန်ငွေပေးချီတာကအစာယောဂဘူးမကူးနိုင်အောင်လို့ကာကွယ်ထားပါတယ်။ကတ်ထဲတဲ့စက်ကိုလည်းမကြမကြပိုးသက်စေးရင်လည်းတုတ်ပါတယ်။ဧည့်သည်တယောက်ရောက်လာတိုင်းကိုတုတ်ပါတယ်။ဓာတ်တွေကတော့အမြဲတမ်းကိုတန်ရှင်းရေးလုပ်နေပါတယ်။အတွင်းအပြင်ခလုတ်တွေအားလုံးကိုအမြဲတုတ်နေပါတယ်။ဧည့်သည်တယောက်ထွက်ပြီးဆိုတာနဲ့အခန်းကိုနေရာလက်မကျန်ပိုးသက်စေးရည်တွေနဲ့ရှင်းပါတယ်။ဧည့်သည်ချက်ကောက်
။ဘာဆီလိုနာမြို့နဲ့မယော်ကာကျွန်းတွေမှာလည်း Grand Via Hotel အခွဲတွေရှိပါတယ်။အခုလိုသူတို့ဟိုတယ်တွေအားလုံးမှာယောဂပိုးကင်းရှင်းစေအောင်လို့အစီအစဉ်တွေလုပ်နေရတာအားလုံးအတွက်အသက်အရှမ်းဖြစ်နေတာကြောင့်ပိုကောင်းအောင်ဘယ်လိုလုပ်ရမယ်ဆိုတာလုံရင်ပိုသိလာတယ်လို့ဟိုတယ်ညွှန်မှုကပြောပြပါရယ်။နိုင်ငံတကာခီးသွွားဧည့်သည်တွေမပြတ်လာနေတဲ့စပိန်မှာ COVID-19 ကြောင့်အခုနှစ်မတ်လမှာနိုင်ငံတကာဧည့်သည်အရေးအတွက်က2019ခုနှစ်မတ်လကထက်60ရာခိုင်နှုန်းကျော်ထိုးကျသွားခဲ့ပါရယ်။
EU ဥရောပနိုင်ငံတွေမှာနိုင်ငံတကာခီးသွွားဧည့်သည်တွေဝင်ရောက်သွားလာမှုကန့်သတ်ချက်တွေဖြေလျှော့ပေးမယ်။ဇူလိုင်လနောက်ပိုင်းစပိန်ကိုလာလည်ကြဖို့အတွက်စပိန်အစိုးရကတိုက်တွန်းဖိတ်ခေါ်နေပါတယ်။စပိန်တနိုင်ငံလုံးမှာဟိုတယ်တွေစားသောက်ဆိုင်တွေအရက်ဘားတွေကိုပိတ်ထားခဲ့ရပြီးနှစ်လအကြာမှာပြန်လည်ဖွင့်ဝင်ရတာမို့ဒီလုပ်ငန်းတွေအလုံးကဧည့်သည်တွေစိတ်ချလက်ချလာကြအောင်ပြင်ဆင်နေကြတာဖြစ်ပါတယ်
။ Esta noche no he dormido.Ha sido tanta la...
ဝမ်းတာရာရောစိတ်လှုပ်ရှားတာကြောင့်ရောညကအိတ်လို့တော့မပြောပါဘူးကျွန်တော်ဒီစားတောက်ဆိုင်ဖွင့်တာ50တနှစ်ရှိပါပြီဆိုင်ဖွင့်ပွဲကတော့အခုလောက်ပြောခဲ့မယ်မထင်ပါဘူးလူတွေကျွန်တော်ဆိုင်မှာလာပြီးအေးစစ်စစ်စားတောက်နိုင်ပါတယ်အာနာပိုင်တွေသတ်မှတ်ထားတဲ့စီကန်းတွေအားလုံးကိုလိုက်နာဆောင်ရွက်ထားလို့စိတ်ချလက်ချလာနိုင်ကြပါတယ
်ဘာစီလိုနာမြို့ပင်လယ်ကမ်းခြေမှာဖွင့်ထားတဲ့စားတောက်ဆိုင်တစ်ခုရဲ့ပိုင်ရှင်ဆီလ်ဗက်စတာဆန်ချက်စီယာရာကသူဆိုင်ပြန်ဖွင့်နိုင်လို့ဘလောက်ဝမ်းသာရတယ်လဲဆိုတာပြောပြနေတာပါစပိန်မှာလော့ကဒေါင်းကန့်သတ်ချက်တွေမရှိတော့ပေမဲ့ကိုရိုနာဗိုင်းရပ်စ်ကိုမကူးအောင်တတိထားဆောင်ရွက်မှုတွေကိုတော့နေရာတိုင်းမှာတွေ့နေရပါတယ်။စပိန်ကိုလာလေကြတဲ့ကမ္ဘာလှည့်ခီးတွေတွေတွားလေရှိတဲ့ပြားရိုက်တွေမှာဆိုလဲ social distancing လုပ်ကြဖို့စနစ်တကျအစီအစဉ်ချပါတယ်။ဘီလ်ဘောင်းမြို့ကဂူဂန်ဟိုင်းပြားရိုက်မှာလုပ်ထားတဲ့ဆောင်ရွက်မှုတွေကဥပမာတစ်ခုပါ
။ Because masks will be required for the visit.
ကျွန်တော်ကနေ၎င်းစီအတော်မှုဖို့လိုအပ်ပါတယ်။ဧည့်သည်ကိုဝင်လာခြင်းအရင်ဆုံးကုပူးခြင်းတိုင်းတာခံရပါမယ်။ကြားရတဲ့ခုလုံးမှာလည်းဧည့်သည်တွေစီနိုင်အောင်ပိုးသက်လက်စည်းတွေထားပေးထားပါတယ်
။ကြားရတဲ့ကပြားရကန်းတွေဝင်ကြီးကြသူတွေအနေနဲ့တစ်ယောက်နဲ့တစ်ယောက်2မီတာအကွာမှာနေကြရမှာဖြစ်ပါတယ်။ပြားကန်းတွေကိုလည်းအဆက်မပြတ်ပိုးသက်ဆေးတွေနဲ့တန်ရှင်းရေးလုပ်ပေးနေပါတယ်။လောလောဆယ်နိုင်ငံကကမ္ဘာလှည့်ခီးတွေတွေမလာနိုင်ကြသေးပေမဲ့စပိန်နိုင်ငံကဟိုတယ်တွေစားသောက်ဆိုင်တွေပြရိုက်တွေမှာပြည်တွင်းဧည့်သည်တွေအတွက်အခုလိုမျိုးရောဂါကင်းရှင်းစေမဲ့ဆောင်ရွက်မှုတွေလုပ်နေတာကြောင့်နိုင်ငံတကာဧည့်သည်တွေပြန်ရောက်လာချိန်ကျရင်ပိုပြီးအသားကျအသင့်ဖြစ်နေလိမ့်မယ်လို့ခီးသွားလုပ်ငန်းတာဝန်ရှိသူတွေကမျှော်လင့်နေကြပါတယ်ရှင်။ကျွန်မစင်ရံပါပ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။မေလ25ရက်ကရဲဖမ်းထားစဉ်တွင်တင်ဆုံးခဲ့ရတဲ့ African American မျိုးသား George Floyd အတွက်တည်ထောင်ဇာပနာအခမ်းအနားကို Texas ပြည်နယ် Houston မြို့မှာနေ့လယ်7နာရီကစတင်ကျင်းပခဲ့ပါတယ်။အခမ်းအနားမှာလူခွင့်တက်ကြွလှုပ်ရှားသူခရစ်ယာန်တရားဟောဆရာက Floyd နဲ့ပတ်သက်တဲ့အောက်မြင်ပွဲရာတွေနဲ့အတူခွဲခြားဆက်ဆံမှုမရှိစေဖို့ခေါ်ပြောခဲ့တယ်လို့ Houston မြို့တော်ဝန်ကတော့ရဲတွေကိုလေပင်နှင့်ဖမ်းဆီးမှုကိုတားမြစ်လိုက်ကြောင်းအခမ်းအနားမှာပဲကြေညာခဲ့ပါတယ်။ Democratic Party သမ္မတလောင်းဖြစ်ဝင်းရောင်ရှင်တိုင်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကလည်းအခုချိန်ဟာခွဲခြားဆက်ဆံမှုအတွက်တရားမျှတမှုကိုဆောင်ကျဉ်းပေးရမယ့်အချိန်ရောက်ပြီဖြစ်ကြောင်းပြောပါတယ်။ကမ္ဘာတစ်လောအတော်အလာကန့်သတ်မှုတွေလုပ်ခဲ့တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်နောက်ထပ်တန်းနဲ့ချီတည်ဆောက်မှုတွေဖြစ်မလာအောင်တားဆီးနိုင်ခဲ့တယ်လို့ London Imperial College နောက်ဆုံးလေ့လာဆန်းစစ်ချက်မှာဖော်ပြထားပါတယ်။အမေရိကန်ကလေးလာချက်တစ်ခုမှလည်းတရုတ်ပြင်သစ်အီရန်အီတလီတောင်ကိုရီးယားနဲ့အမေရိကန်နိုင်ငံတွေမှာအတော်အလာပိတ်ပင်ခဲ့တဲ့အတွက်လူပေါင်းတန်း930ကိုဗစ် -19 အကူးစက်ခံရမဲ့ဘေးကကင်းဝေးခဲ့တယ်လို့ဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရွန်ဂျာဒုက္ခသည်တွေနေထိုင်ရာကောက်ဆက်ဘဇားခံဥခီးယားနဲ့တက်နပ်မြူနစ်စပယ်အေရီးယားတွေကနေရာ3ခုကိုကိုရိုနာဗိုင်းရပ်စ်ရောဂါကာဝယ်ဟန်တားရေးအတွက်အရေးပေါ်နေရာအနီးအောင်ဆုံးနယ်မြေတွေဖြစ်ဒေသဆိုင်ရာအုပ်ချုပ်ရေးဌာနကစနေနေ့မှာစပြီးတက်မှတ်လိုက်ပါတယ်။ဒီဒေသကဒုက္ခသည်စခန်းတွေမှာရွန်ဂျာတပန်းလောက်ခိုးလုံနေတာဖြစ်ပြီးအရေးပေါ်အနီးအောင်ဆုံးနယ်မြေတွေဖြစ်ကြေညာထားတဲ့အချိန်ဂျွန်လ9ရက်ကနေ27ရက်နေ့အထိအတော်အလာတွေလုံးဝပိတ်ပင်ထားမှာဖြစ်ပါတယ်။ဟာဗတ်တက္ကသိုလ်နဲ့ဘော့စတန်တက္ကသိုလ်တို့ကသိပ္ပံပညာရှင်တွေရဲ့လေ့လာချက်စစ်တမ်းရတရုတ်နိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာကမ္ဘာကိုဖွံ့ဖြိုးခဲ့တဲ့အချိန်မတိုင်ခင်အစောပိုင်းကတည်းကအတော်များများဖြစ်ပွားခဲ့တယ်လို့ပြောပါတယ်။ဒီလိလာချက်ထဲမှာဝူဟန်မြို့ဆေးရုံတွေမှာကားရနားရနေရာကိုမှတ်တမ်းတင်ထားတဲ့ဂျိုရုကရတဲ့ဓာတ်ပုံတွေအရမနစ်ကဩဂုတ်လကလေးကဆေးရုံတွေမှာကားဝင်ထွက်တိတိတသားမြင့်တက်နေတာတွေ့ရတယ်လို့ပြောပါတယ်။ COVID-19 ရောဂါကူးစက်ပြန့်နှံ့နေကြောင်းကိုတရုတ်ကဒီဇင်ဘာလမှာမှကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုအသိပေးခဲ့တာဖြစ်ပါတယ်။ဗိုလ်ထုခုနဲ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဒီဝေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောတာရှင်ပေါင်းစိတ်ချမ်းသာကုကြမ်းပါကြပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.